Welcome to the Voice of America in Burmese.
Washington Mirror View American တန်ကနေ2020 August 15ရက်စနေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24.50 လိုင်းလမီတာ190ရုပ်ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ American ပြည်အောင်စုဟာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့တေဆုံးမှုအများဆုံးဖြစ်ဆက်ပြီးရှိနေစေဖြစ်တဲ့အတွက်American နဲ့ Canada နှစ်နိုင်ငံနယ်စပ်ကိုနောက်တစ်လထပ်ပြီးဆက်ပိတ်ထားမှာဖြစ်ကြောင်း Canada ကတောက်ကြနေမှာကြေညာပါတယ်။ Canada နိုင်ငံဘက်မှာဒီရောဂါကူးစက်မှုတွေထိန်းချုပ်မှုအောင်မြင်နေတာကြောင့်ကူးစက်မှုမထိန်းချုပ်နိုင်တဲ့ American နဲ့နယ်စပ်လမ်းကြောင်းတွေပြန်ပြီးဖွင့်မှာကို Canada နိုင်ငံသားအများကစိုးရိမ်နေကြစေဖြစ်ပါတယ်။ John Hopkins တက္ကသိုလ်ကကောက်ယူတဲ့စစ်တမ်းအရ Canada မှာဒီရောဂါကူးစက်ခံရသူ3000ကျော်နဲ့သေဆုံးရသူ9000ကျော်ပဲရှိပေမဲ့ American ဘက်မှာတော့အခုဆက်ခံရသူ 5,200 ကျော်နဲ့တည်ဆွန့်ရသူက 38,000 နီးပါးရှိနေတာပါ။အမေရိကန်ရဲ့နယ်စပ်ကျော်ဖြတ်မှုအတွက်မက္ကဆီကိုကအလားတူကြေညာချက်ထုတ်ပြန်ပြီးနောက်တည့်ရမှာပဲ။ကနေဒါကမတ်လထဲမှာနယ်စပ်ကျော်ဖြတ်မှုကန့်သတ်ချက်ထုတ်ပြန်လိုက်တာပါ။စပိန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုးလာတဲ့အတွက်တောက်ကြနေမှာပဲ။စပိန်ကျန်းမာရေးဝန်ကြီးကကန့်သတ်မှုအသစ်တွေကိုကြေညာလိုက်ပါတယ်။နိုင်ငံတွင်းဒစ်စကိုနဲ့ night club အားလုံးပိတ်ထားဖို့နဲ့လူများတော်လာတဲ့နေရာတွေမှာအ ਨੇ ဆုံး၃ပေမခွာနိုင်ရင်ဆေးလီမတောက်ဖို့လဲတားမြစ်လိုက်ပါတယ်။ဒီကာယောဂါအတွက်ယောဂါရှိမရှိစမ်းသပ်မှုတွေလူနာကိုတိချခွဲပြုစုတာတွေနဲ့ယောဂါရှိသူနဲ့ထိတွေ့ဆက်ဆံခဲ့သူတွေကိုစောင့်ကြည့်နိုင်အောင်ခံလိုက်တာတိချနေခိုင်းတာတွေကိုလှုပ်တင်တာအလုံးအစိုးရတွေကလှုပ်ဆောင်ရမယ်လို့ WHO ကမ္ဘာ့ကျန်းမာရေးအကြီးအကဲကပြောပါတယ်။အီရန်ကိုလက်နက်ရောင်းချခွင့်ပိတ်ပင်မှုတက်တန်းဆက်ပြီးတိုးမတိုးကုလသမဂ္ဂမှမဲခွဲမဆုံးဖြတ်ခင်မှာပဲအမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုကအီရန်ဟာကမ္ဘာမှာအကြမ်းဖက်ဝါဒမြင့်တင်သူဖြစ်ဦးဆောင်နေတာကြောင့်တခြားနိုင်ငံတွေနဲ့လက်နက်အရန်ဝယ်လုတ်ခွင့်မပေးတင်ဘူးလို့တောက်ကြနေမှာပြောကြားလိုက်ပါတယ်။တက်တန်းဆက်ပြီးမတိုးအောင်တန်တမန်နီလန်းမျိုးစုံနဲ့တားဆီးမှာဖြစ်ကြောင်းဝန်ကြီးပွန်ပီယိုကသူ့ရဲ့ဥရောပခီးစဉ်တွင်အော်စထရီးယားနိုင်ငံဗီယက်နမ်သတင်းစာရှင်းလင်းပွဲမှာပြောတာပါ။အီရန်ကိုလက်နက်ရောင်းချခွင့်ပိတ်ပင်ထားတဲ့ကုလသမဂ္ဂဆုံးဖြတ်ချက်အတွက်တက်တန်းဆက်တိုးရေးမတိုးရေးနယူးယောက်မှာကုလသမဂ္ဂလုံခြုံရေးကောင်စီမဲခွဲဆုံးဖြတ်မှုတွေမလောက်ခင်ပါပဲ IAEA ရဲ့အပြည်ပြည်ဆိုင်ရာအမှုမျိုးစွန့်ရင်အေဂျင်စီအကြီးအကဲ Rafael Grossi နဲ့တွေ့ဆုံပြီးမှဝန်ကြီးပုံပြေကခုလိုပြောတာပါလုံခြုံရေးကောင်စီမဲရလဆုံးဖြတ်ချက်ကိုတောက်ကြနေနှောင်းပိုင်းမှာကြေညာဖို့ရှိပါတယ်လုံခြုံရေးကောင်စီကတော့ဥရောပတရုတ်နဲ့ရုရှားတို့စီကထောက်ခံပံ့ပိုးမှုမရတဲ့အတွက်ဆုံးဖြတ်ချက်ကိုပယ်ချမယ်လို့မျှော်လင့်ရပါတယ်ဝင်ကြီးပုံပြောကအမေရိကန်နဲ့အတူဒီကိစ္စတက်တန်းဆက်ပြီးမတိုးရေလှုပ်ဆောင်ကြဖို့ကဘာကိုတိုက်တွန်းခဲ့တာပါ။အာရဗ်စော်ဘွားများသမ္မတနိုင်ငံ UAE နဲ့တန်တမန်ဆက်ဆံမှုအဖြစ်အရာကြောင့်ကြေညာချက်အတွက်အစ္စရေးကဝမ်းမြောက်စွာကြိုဆိုလိုက်ပေမဲ့ပါလက်စတိုင်းတွေကတော့ဒေါသတကြီးရှုံချခဲ့ကြပါတယ်။အစ္စရေးနဲ့ UAE တို့ကြားတန်တမန်ဆက်ဆံရေးထူထောင်နိုင်ပြီဖြစ်ကြောင်းအမေရိကန်အစိုးရရဲ့ချက်တပြေးနေကြေညာချက်ဟာနိုဝင်ဘာမှာနောက်သမ္မတတက်တန်းအတွက်ဝင်ရောက်ရှင်းပြမဲ့သမ္မတဒေါ်နယ်ထရမ့်အတွက်ရောအဂရီလိုက်ဆမှုနဲ့တရားရင်ဆိုင်နေရတဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နန်တန်ယာဟုတက်ပါအကျိုးရှိမယ်လို့အများကရှုမြင်ကြပါတယ်။အီဂျစ်နဲ့ဂျော်ဒန်ပြည်ရန်တတိယမြောက်အာရဗ်နိုင်ငံအဖြစ်နဲ့အစ္စရေးနဲ့တန်တမန်ဆက်ဆံရေးထူထောင်လိုက်တဲ့ UAE ဟာအစ္စရေးနဲ့ဒဲရဲ့လေကြောင်းပြန်တမ်းမှုလုပ်မဲ့အပြင်ရင်းနှီးမြှုပ်နှံမှုခီးသွွားကျန်းမာရေးဆောင်ရှောက်မှုယဉ်ကျေးမှုနဲ့တခြားကဏ္ဍတွေအတွက်ပါသဘောတူညီချက်အများပြားချုပ်ဆိုဖို့ရှိပါတယ်။အစ္စရေးကနောက်ဖက်ကမ်းဒေသအစိတ်ပိုင်းတချို့ကိုကျူးကျော်သိမ်းပိုက်မှုတွေဆိုင်းငံ့ထားဖို့သဘောတူခဲ့တာပါ။အခုလိုအစ္စရေးနဲ့အာရဗ်နိုင်ငံတွေကြားဓာတ်ရိုက်ဆက်ဆံမှုကနေအစ္စရေးရဲ့ပါလက်စတိုင်းဆိုင်ရာသဘောထားတွေပြောင်းလာနိုင်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။တောက်ကြံနေကဘယ်လာရုစ်နိုင်ငံမှာအောက်ဂုလ9ရဲ့ရွေးကောက်ပွဲအနိုင်ရသမ္မတအလက်ဇန္ဒရာလူရှန်ကိုကိုမချေနှက်တဲ့အတွက်ဆန္ဒပြပွဲတွေနဲ့မငြိမ်မသက်ဖြစ်နေပါတယ်။ဒီရွေးကောက်ပွဲအတွင်းမဲမတမာမှုတွေရှိနေတယ်ဆိုပြီးသမရရဲ့တောင်ပြိုကမ်းပြိုအနိုင်ရတယ်ဆိုတဲ့ကြေညာချက်ကိုတောင်းနဲ့ချီတဲ့ကန့်ကွက်မှုတွေရှိနေတယ်လို့ဘာလက်နဲ့မှမပါတဲ့ဆန္ဒပြသူတွေကိုဖြိုခွဲမှုအတွက်ပါမချေမနှက်ဖြစ်နေကြတာပါ ဘယ်လာရုစ်နိုင်ငံတစ်လွှားကလမ်းတွေတစ်လျှောက်မှာအမျိုးသမီးတွေနဲ့ဆေးကုသရေးလုပ်သားတွေလက်ချင်းချိန်ပြီးအကြမ်းဖက်မှုအဆုံးသတ်ရေးတောင်းဆိုနေတဲ့အတွက်ဆန္ဒပြသူတွေနဲ့ထိတ်တိုက်တွေ့နေတဲ့ရဲတွေလည်းရန်လိုမှုတွေပြေလျော့လာပုံရပါလေပင်မစေယုံကြီးတွေကလည်းသမရလူရှန်ကိုနှုတ်ထွက်မပေးမချင်းအလုပ်တွေရန်နာထားမယ်လို့ကြေညာပါတယ်
ယူအီအမေရိ ကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင်
ကျွန်တော်ရေမထုံးပါ VOE American တန်ရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူလူနာသေး5ဦးထပ်မံအတည်ပြုလိုက်တဲ့အတွက်ကူးစက်သူစုစုပေါင်း384ယောက်ရှိပြီဖြစ်ပါတယ်။မနေ့ကတက်ခွဲနမူနာ1468ခုကိုစစ်ဆေးခဲ့တာမှာ virus ကူးစက်ခံထားရသူ5ယောက်တွေ့ရှိကြောင်းကျန်းမာရေးနဲ့အားစားဝန်ကြီးဌာနကဩဂုတ်လ14ရက်ညပိုင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သူတို့အားလုံးကပြည်ပကပြောင်းလာသူတွေဖြစ်ပြီးအသွါလာကန့်သက်ထားသူတွေလည်းဖြစ်ပါတယ်။အတီးပြူလူနာတင်မျိုးသား9ဦးမှာအမေရိကန်နိုင်ငံကပြန်လာသူ2ဦး၊ UAE နိုင်ငံက2ဦးနဲ့ကျန်3ဦးကအိန္ဒိယနိုင်ငံကပြန်လာတာဖြစ်ပါတယ်။မြန်မာနိုင်ငံမှာ COVID-19 အတီးပြူလူနာဟောင်းတွေထဲရောဂါပိုးကင်းစင်သွားသူ322ဦးရှိပြီးသေဆုံးသူက6ဦးရှိပါတယ်။အခုချိန်ထိ COVID-19 တက်ခွဲစစ်ဆေးမှုစုစုပေါင်း33,000နီးပါးပြည်လုံထားခဲ့ပြီးဖြစ်ပါတယ်။မြန်မာနိုင်ငံကနိုင်ငံရေးပါတီတွေရဲ့သဘောထားယက်တီချက်တွေလွတ်လွတ်လပ်လပ်တင်ပြနိုင်စေရေးနိုင်ငံပိုင်ရေဒီယိုနဲ့ရုပ်မြင်သံကြားဌာနတွေအသုံးပြုခွင့်နဲ့ပတ်သက်တဲ့စီးပင်းစည်းကမ်းတွေကိုပြင်ဆင်ပြောင်းလဲတင်တယ်လို့လူ့ခွင့်ရေးဆောင်ကြည့်ရေးအဖွဲ့ HRW ကမြန်မာနိုင်ငံရွေးကောက်ပွဲကော်မရှင်ကိုတိုက်တွန်းလိုက်ပါတယ်။တောက်ချန်လေးကထုတ်ပြန်တဲ့လူ့ခွင့်ရေးဆောင်ကြည့်ရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာနိုင်ငံရေးပါတီတွေမိန့်ခွန်းပြောကြားခွင့်နဲ့ပတ်သက်တဲ့ရွေးကောက်ပွဲကော်မရှင်ရဲ့ဇူလိုင်လ23ရက်နေ့ရက်စွဲနဲ့ကြေညာချက်ကိုကိုးကားဖော်ပြထားပါတယ်။ရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်မှာပါရှိတဲ့နိုင်ငံရေးပါတီတွေအနေနဲ့ပြောကြားမဲ့မိန့်ခွန်းတွေအတွက်ကော်မရှင်ရဲ့ကြိုတင်အတည်ပြုချက်ရယူရမယ်ဆိုတဲ့အချက်ဟာလွတ်လပ်စွာပြောဆိုခွင့်ဆိုင်ရာနိုင်ငံတကာဆန်နှုန်းကိုချိုးဖောက်တာဖြစ်တယ်လို့လည်းထောက်ပြထားပါတယ်။ကော်မရှင်ရဲ့ကြေညာချက်မှာလုံခြုံရေးတရားဥပဒေစိုးမိုးရေးနဲ့အေဂျင့်တာရေးကိုပြပြစီမဲ့အကြောင်းအရာတွေနဲ့တည်ဆဲဥပဒေတွေကိုမလေးမစားပြောဆိုတာတွေကိုတားမြစ်ထားတယ်လို့တိုင်းပြည်ဒါမှမဟုတ်တမတော်ရဲ့ဂုဏ်သိက္ခာကိုထိခိုက်ပြောဆိုတာတွေမလုပ်ရဘူးဆိုပြီးဖော်ပြထားတာဖြစ်ပါတယ်။နိုင်ငံရေးပါတီတွေဟာနိုင်ငံပိုင်အတံလွင့်မီဒီယာတွေကိုပြင်းပြတတအသုံးပြုခွင့်ရရမှာဖြစ်ကြောင်းဒါမှသူတို့ရဲ့အစီအစဉ်တွေကိုမဲဆန္ဒရှင်တွေစီကိုတင်ပြနိုင်မှာဖြစ်လို့အခုလိုကော်မရှင်ကတားမြစ်တာဟာနိုင်ငံတကာလူ့ခွင့်ရေးဥပဒေကိုချိုးဖောက်တာဖြစ်ကြောင်း HRW ကပြောပါတယ်။တိုင်းကနိုင်ငံရေးပါတီတွေကိုမိန့်ခွန်းပြောကြားခွင့်အချိန်တက်မှတ်ပေးတာကအကောင့်ဘက်ကဦးတည်တဲ့ခြေလှမ်းဖြစ်ပေမဲ့ရွေးကောက်ပွဲဆိုင်ရာပြောကြားချက်တွေအပေါ်ကန့်သက်တားမြစ်ချက်တွေဟာနိုင်ငံကစံချိန်စံညွှန်းနဲ့လိုက်လျောညီထွေရှိတဲ့ကြောင်းဒါကြောင့်နိုင်ငံရေးပါတီတွေနိုင်ငံပိုင်ရေဒီယိုနဲ့ရုပ်မြင်သံကြားဌာနတွေအသုံးပြုခွင့်နဲ့ပတ်သက်တဲ့စီးပင်းစည်းကမ်းတွေကိုပြင်ဆင်တင်ကြောင်းလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်ထိုင်းဆိုရပြပြပြောင်းလဲရေးနဲ့ထိုင်းနိုင်ငံရေးမှာစစ်တပ်ဩဇာလွှမ်းမိုးထားတာကိုအဆုံးသတ်ရေးပြီးခဲ့တဲ့လကပြုလုပ်ခဲ့တဲ့ဆန္ဒပြပွဲတွေကိုဦးဆောင်ခဲ့သူကျောင်းသားကောင်းဆောင်တူကိုထိုင်းအာဏာပိုင်တွေကတောက်ချာနေကဖမ်းဆီးလိုက်ပါတယ်အသက်22နှစ်အရွယ်ကျောင်းသားကောင်းဆောင်ပရစ်ပင်ကွင်းချွာရက်ကိုဖမ်းဆီးသွားတာကိုသူ့တကယ်ချင်းတွေကဗီဒီယိုရိုက်ပြီးပရစ်ရဲ့ Facebook စာမျက်နှာမှာတင်ခဲ့တာပါဗီဒီယိုထဲမှာပြီးခဲ့တဲ့ဇူလိုင်လ18ရက်နေ့စာပြပေါ်နဲ့ပတ်သက်တဲ့ strategy တွေကိုရဲကပရစ်ကိုဖျက်ပြနေတာကိုကြားရပြီးတဲ့နောက်ရဲကပုံပုံတင်ဆောင်သွားတာကိုမြင်ကြရပါတယ်။အာဏာပိုင်တွေကပရစ်ကိုဘန်ကောက်မြို့ပြင်ပတ်မှာစာပြပွဲတွေစီကိုအသွာဖမ်းဆီးလိုက်တာလည်းဖြစ်ပါတယ်။ပရစ်ဦးဆောင်တဲ့ဇူလိုင်လ18ရက်နေ့စာပြပွဲနဲ့အခုအခါနေ့စဉ်နှီးပါဖြစ်ပေါ်နေတဲ့စာပြပွဲတွေဟာဝကြီးချုပ်ပရာယုချောင်းအိုချာရာလူးဆက်ပြီးရယူနိုင်ခဲ့တဲ့ပြီးခဲ့တဲ့နှစ်ကပြုလုပ်ခဲ့တဲ့ရွေးကောက်ပွဲကိုစန့်ကျင်ရာကနေပေါ်ပေါက်လာတာဖြစ်ပါတယ်။ပရိဖန်စီခံရပြီးနိုင်ပိုင်းကြမှာပဲရာချီတဲ့ចောင်းသားတွေကအရင်ကစီစဉ်ထားတဲ့အတိုင်းဘန်ကောက်မြို့လယ်ကချူလော်လကောင်းတက္ကသိုလ်မှာဆက်ပြီးဆန္ဒပြခဲ့ကြပါတယ်။ចောင်းသားဆန္ဒပြအုပ်စုတွေကတော့ဒီနေ့ကနေနေ့မှာဆန္ဒပြပွဲကြီးတစ်ခုပြုလုပ်ပြီးစစ်တပ်ကြောတော်နောက်ခံပြုအခြေခံဥပဒေကိုပြင်ဆင်ရေးနဲ့ရွေးကောက်ပွဲအသစ်ကျင်းပရေးတောင်းဆိုဖို့စီစဉ်ထားပါတယ်ခင်ဗျာ။ဆရာဝန်အသစ်တွေအများအများလေ့ကျင့်တင်ကြားပေးမယ်တောင်ကိုရီးယားအစိုးရအစီအစဉ်ကိုတပိတ်ပေါက်စန္ဒပြတဲ့အနေနဲ့တောင်ကိုရီးယားနိုင်ငံအတွင်းကစီကံစုစုပေါင်း၄ပုံ၃ပုံကိုမနေ့တောက်ကြနေ့ကတရက်ကြာပိတ်ထားခဲ့ကြပါတယ်တောင်ကိုရီးယားနိုင်ငံတဲ့မလာနောင်မှာကိုရိုနာဗိုင်းရပ်စ်ပြည်တွင်းကူးစက်မှုအများဆုံးဖြစ်ပေါ်နေချိန်မှာအခုလိုစန္ဒပြခဲ့ကြတာလည်းဖြစ်ပါတယ်တောင်ကိုရီးယားအစိုးရကကိုရိုနာဗိုင်းရပ်စ်လိုလူထုကျန်းမာရေးဆိုင်ရာကူးစက်ရောဂါတွေအတွက်အစဉ်အသင့်ပြင်ဆင်ထားနိုင်ဖို့ နာမည်စနေအတွင်းစီချောင်းသား4000ကျော်အထိတွင်းမြင့်တင်ကြပေးဖို့စီစဉ်ထားတာဖြစ်ပါတယ်။ဒါပေမဲ့ဆန္ဒပြပွဲကိုဦးဆောင်စီစဉ်ခဲ့သူကိုရီးယားစီးပညာအစည်းအရုံး KMA ကနိုင်ငံတည်းဆရာဝန်တွေလိုအပ်တာထက်ပိုနေတယ်လို့ပြောပါတယ်။လွန်ခဲ့တဲ့ဆနှစ်အတွင်းလူတစ်ထောင်အတွက်ရှိရမယ်ဆရာဝန်ရေအတွက်3,100ခန်းတော့နှစ်စဉ်တိုးတက်နေတာဖြစ်လို့စီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ OECD ရဲ့ရေပုံရနှုန်းထက်6ဆမြင့်တယ်လို့လည်းကိုရီးယားစီးပညာအစည်းအရုံးကထောက်ပြထားပါတယ်။တောက်ကြနေကဆန္ဒပြသူတွေတဲ့တနိုင်ငံလုံးကဆရာဝန်နဲ့စေချောင်းသား18,000ဝန်းကျင်ပါဝင်ခဲ့ပြီးအဲ့ဒီအထက်2,000ကမြို့တော်ဆိုးမြို့ကဖြစ်တယ်လို့ KMA ကပြောပါတယ်။ဆရာဝန်တွေသတိပေါခဲ့တဲ့တောက်ကြနေမှာတောင်ကိုရီးယားနိုင်ငံတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသေ103ခုဖြစ်ပွားခဲ့ပါတယ်။အဲ့ဒီတဲ့ကူးစက်မှု85ခုကပြည်တွင်းမှာဖြစ်ပွားခဲ့တာပါ။ဒီနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။အဓိကအတိုက်ခံပြည်အောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအပါအဝင်နိုင်ငံရေးပါတီ30ကျော်ကတက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံပြီးရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့ဆွေးနွေးခဲ့တဲ့အပေါ်မေးခွန်းတွေထွက်ပေါ်နေတဲ့အကြောင်းပြောပြပေးခြင်းပါတယ်။ကျွန်မမိခါပါ။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ပြည်ခိုင်ဖြိုးပါတီအပါအဝင်နိုင်ငံရေးပါတီ34ခုကခေါင်းဆောင်တွေနေပြည်တော်မှာတွေ့ဆုံပြီးရွေးကောက်ပွဲလုပ်ငန်းစဉ်မှာလက်ရှိကြုံနေရတဲ့ပြဿနာတွေကိုဆွေးနွေးခဲ့တယ်လို့တွေ့ဆုံမှုမှာပါဝင်သူတွေကပြောပါတယ်။အထူးသဖြင့်ရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်ချက်တွေမှာမှမျှတတဲ့လုပ်ရက်တွေရှိနေတယ်လို့ယူဆတဲ့ကိစ္စရပ်တွေကိုကာကွယ်ရေးဦးစီးချုပ်ထံကိုတင်ပြခဲ့တဲ့အကြောင်းလူမှုပါတီဥက္ကဋ္ဌဥပစီဟိန်းကပြောပါတယ်။
ကော်မရှင်ဟောပါယူရောပဲကော်မရှင်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပါတီတွေကဖြစ်ချင်းညာလေးတွေပါလို့တင်ပြတင်ပြပယ်ချခံဥမာတိကွန်းတောင်းတော့လည်းဘာလို့မှပြီးမပြီးဘူး။ဒါလည်းလို့မျိုးလို့ဖိုက်လိုက်နေတာတော့အားလုံးတင်ပြကြတယ်ပါတီတော်များတင်ပြကြပါဘူး။ဒီကျွန်တော်ကလည်းရှေ့လုပ်ငန်းတွေတော့ပေါ့ဒီရေကောက်ပွဲဖြတ်တန်းတာဘယ်လိုဖြတ်တန်းကြမလဲ။ဒါကကြိုကြီးကလည်းဒီရေကောက်ပွဲပြည့်ရနောက်မှာဘယ်လိုလုပ်ရမလဲဆိုတာအဲ့လိုပဲရှိနေကြတာပါ
။တွေ့ဆုံမှုအတွင်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီခေါ်ဖို့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကိုလဲလှယ်ဖို့စတဲ့ကိစ္စရပ်တွေကိုနိုင်ငံရေးပါတီတွေရဲ့ကိုယ်စားလှယ်တွေကတင်ပြခဲ့တယ်လို့တက်ရောက်သူတချို့ကပြောပါတယ်။တက်မတော်ကာကွယ်ရေးဦးစီးချုပ်ကတော့ရွေးကောက်ပွဲမျက်မျှတတကျင်းပနိုင်ရေးအကူအညီပေးဖို့ကတိပြုခဲ့ကြောင်းဥပစီပီဟင်းကပြောပါတယ်။တက်မတော်အကြီးအကဲနဲ့တွေ့ဆုံဖို့နိုင်ငံရေးပါတီတွေကတင်ပြခဲ့ပြီးတဲ့နောက်တွေ့ဆုံပြခဲ့တာကိုလည်းတက်ရောက်သူတချို့ကပြောပါတယ်။တွေ့ဆုံမှုမှာတော့အနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအပြင်အဓိကတိုင်းရင်းသားနိုင်ငံရေးပါတီတွေတစ်ချိန်ကတက်ကြွလှရှားသူတွေဦးဆောင်တဲ့နိုင်ငံရေးပါတီတွေပါဝင်တာကိုတော့မတွေ့ကြရပါဘူး။ NLD ပြန်ကြားရေးတာဝန်ခံပုံရအောင်ရှင်ကတော့တွစ်ဆုံမှုမှာပါဝင်ခဲ့ကြတဲ့နိုင်ငံရေးပါတီအများစုဟာစစ်တပ်နဲ့နှိစက်တဲ့အင်အားစုတွေဖြစ်တယ်လို့ပြောဆိုလိုက်ပါတယ်
။တမန်တော်နဲ့ပူးပေါင်းပြီးတော့ဆောင်ရွက်နေတဲ့အဖွဲ့တွေဖြစ်တယ်။ကျွန်တော်တို့ကတော့ပူးပေါင်းဆောင်ရွက်မတော်ရဘူးလို့ပြောတာမဟုတ်ဘူးเนาะကျွန်တော်နဲ့တော့လည်းစက်ဆံရေးကတော့တွေ့မှုသိတော့မရှိဘူးအဲ့ဒါကြောင့်မဖိတ်ကြလို့ကျွန်တော်တော့ထင်ပါတယ်ဟိုကောတွေ့တဲ့ပါတီတော်တော်များများကတော့ဟိုလွတ်တော်ထဲမှာပဲဖြစ်ဖြစ်လွတ်တော်ပြပမှာပဲဖြစ်ဖြစ်ပေါ့လေဟို NLD နဲ့ရမဒီမိုကရေစီအင်အားစုတွေနဲ့တွေ့မှုမရှိတဲ့အဖွဲ့အစည်းတွေများပါတယ
်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ငူကြီးမင်းအောင်လှိုင်ဟောင်းပြီးခဲ့တဲ့2019တုန်းကလည်းနိုင်ငံရေးပါတီ32ခုကကောင်းဆောင်နေနဲ့တွေ့ဆုံပြီးအခြေခံဥပဒေပြင်ဆင်ရေးငြိမ်းချမ်းရေးစတဲ့ကိစ္စရပ်တွေဆွေးနွေးခဲ့မှုပါတယ်။အခုနောက်ဆုံးတွေ့ဆုံမှုအပေါ်မှာတော့နိုင်ငံရေးလေလာတုံသက်သူဦးမင်းခင်ကအခုလိုတုံသက်ပါတယ
်။စစ်တပ်ကနိုင်ငံရေးထဲမှာပါဖို့ဆက်ပါဖို့ဖြစ်နိုင်ခြေရှိတဲ့လမ်းအားလုံးကိုသူတို့ဖွင့်ပြီးတော့စဉ်းစားတယ်လို့ယူဆတယ်။ဟိုတလောကလည်းပါတီတွေရွေးကောက်ပွဲကြီးမှာဟိုမေးပြီးတဲ့ရေတွေနေလာတာတို့ဘာလို့ထောက်ပြတာသူရှိတယ်။ငင်းငိုင်းနဲ့ပတ်သက်လို့လည်းဟုတ်တဲ့ကပြောတယ်။ဆိုတော့ကအခြေအနေတစ်ခုကိုရှောက်ဖို့အခွင့်အရေးပေါ်ရင်ပေါ်တယ်လို့ရှောက်ဖို့အတွက်တိုင်းဝိုင်းပြင်ဆင်နေတဲ့ပုံပဲ
။တွေ့ဆုံမှုအတွင်ရေကောက်ပွဲမှာမျှတမှုမရှိခဲ့ရင်တက်မတော်အကြီးကဲတဦးအနေနဲ့ဖြည့်ရှင်းပေးနိုင်မလားဆိုတာကိုလည်းနိုင်ငံရေးပါတီတွေဘက်ကမေးမြန်းခဲ့ကြတယ်လို့တက်ရောက်သူတချို့ကပြောပါတယ်။ဒါပေမဲ့လည်းစစ်တပ်ကနိုင်ငံရေးမှာထက်တဲ့ဝင်ပတ်သက်တာမျိုးကိုလျှော့ဖို့လိုပြီးလို့နိုင်ငံရေးလေလာတုံးသက်သူဦးမင်းခင်ကတော့ရှုမြင်ပါတယ်
။ကြအနေနဲ့တကယ့်အချိုးစီးပွားအစ်စစ်ကဘာလဲဆိုတော့ဟိုမြင်မှုသိနေလို့တော့ထင်တယ်။အခြေအနေတွေလည်းအများကြီးကြောင်းနေလာတယ်။
ရှိဦးလေကြောင်းလေးတာရှိဦးမယ်တမရော်ရဲ့ကျူစီဘွားစစ်စစ်ကိုပုံမှန်တက်ကရက်တီကိုကျူးစားတင်နေပြီအဲ့ဒါကိုလည်းပဲတိုင်းပြည်ကနိုင်ငံရေးကောင်ကောင်ကြီးယနေ့တိုင်းရင်းသားအားလုံးနေလေတတိချာညီညာရေးဆွေးနွေးပြီးတော့တွားဖို့ကောင်းပြီဟိုကအခက်အခဲတခုကိုအကြက်တဲတခုကိုတွားလို့ဖြစ်နေတယ်ဒါဦးလည်းဘောပေါက်တင်ပြီးလို့ယူဆတယ်တွေးဆုံမှုအတွေ့ရေးကောက်ပွဲနဲ့ပတ်သက်တဲ့ကိစ္စတွေကိုယ် က်ကတင်ထုတ်ပြန်ထားပါတယ်။ကျွန်မမိခါပါ။ရန်ကုန်ကနေဒီတင်ပြပုတ်ထားတာဖြစ်ပါတယ်ရှင်
။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။2008ဖွဲ့စည်းပုံအခြေခံဥပဒေကိုဒီမိုကရေစီနဲ့ဖက်ဒရယ်ဆန်တဲ့ဥပဒေတွေအဖြစ်မပြင်းစင်နိုင်သေးခင်ကာလဆက်ကြာပြည်내နဲ့တိုင်းဒေသကြီးလွှတ်တော်တွေကိုလွတ်လပ်ပြီးလုံးပန်ခွင့်ပိုရှိတဲ့လွှတ်တော်တွေဖြစ်လာအောင်2020ရွေးကောက်ပွဲအလွန်မှာကြိုးပမ်းသွားမယ်လို့တိုင်းသားခေါင်းဆောင်တချို့ကပြောဆိုတဲ့အကြောင်းကိုတင်ပြကြပါတယ်။အခုလာမယ့်2020ရွေးကောက်ပွဲအတွင်းတိုင်းသားပြည်내တွေမှာဒေသခံတိုင်းသားပါတီကိုယ်စားလှယ်တွေအများစုအနိုင်ရလိမ့်မယ်ဆိုတဲ့ခန့်မှန်းချက်တွေထွက်ပေါ်နေပေမဲ့တနိုင်ငံလုံးအတိုင်းအတာအရဆိုရင်တော့အင်အားကြီးနိုင်ငံရေးပါတီတွေကသာအနိုင်ရဖို့ပုံများနေတာပါ။2008ဖွဲ့စည်းပုံအရတနိုင်ငံလုံးမှာအများစုအနိုင်ရလာမဲ့ပါတီကသာသမရကိုတင်မြောက်မှာဖြစ်တယ်လို့တိုင်းဒေသကြီးနဲ့ပြည်내ဝန်ကြီးချုပ်တွေကလည်းအဲ့ဒီသမရကပဲခန့်အပ်ပြီးပြည်내အစိုးရအဖွဲ့ဝင်ဝန်ကြီးတွေကိုပါအာဏာရပါတီစိတ်ကြိုက်ခံနာမှာဖြစ်ပါတယ်။ဒီလိုအခြေအနေတွေကြောင့်တိုင်းနဲ့ပြည်내လွှတ်တော်တွေအထူးသဖြင့်ပြည်내လွှတ်တော်တွေကိုပြည်သူတွေရဲ့ဆန္ဒလိုလားချက်တွေအတိုင်းလွတ်လပ်ပြီးလုံခြုံရေးပိုရှိတဲ့လွှတ်တော်တွေဖြစ်လာအောင်ကြိုးပမ်းသွားမယ်လို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့ဒုက္ခတာဦးဆိုင်ညွန့်လွင်ကသူ့ရဲ့ကိုယ်ပိုင်အမြင်ကိုချပြပါတယ်
။ကြေးများ2008ခြေကောင်းတွေမပြင်းဘူးဆိုရင်ပြည်내နဲ့တိုင်းလွတ်တော်တွေကိုကျွန်တော်အားရှိအောင်ကျွန်တော်လုပ်မယ်။ဒါကြောင့်ဆိုပြည်내နဲ့တိုင်းလွတ်တော်တွေအားလုံးကလွတ်လပ်ခွင့်ရှိတယ်။အဲ့ပုံမှာကျွန်တော်ကကျွန်တော်ရဲ့လူထုတွေရဲ့အတားအမျိုးကျွန်တော်အဲ့မှာအကောင့်တွေပို့ဖို့ကျွန်တော်စဉ်းစားတယ်။ဒါကျွန်တော်တယောက်တည်းဖြစ်လာတာနော်။တကယ်တကယ်ကျတော့ဒီမန္တလေးတိုင်းရဲ့လွတ်တော်ဟာသမရရဲ့ဩဇာရေးအောက်မှာလုံးဝမရှိဘူး။ခေါ်မကွေးတိုင်းရဲ့လွတ်တော်အားလည်းဒီတော်သူလွတ်တော်နာရကကြီးအောက်မှာမရှိဘူးတမရကြီးအောက်မှာလည်းမရှိဘူးသူတို့မစင်းတော်အားတခုပဲရှိတယ်အဲ့ဒါပါလဲဆိုသူတို့ပါတီပဲရှိတယ်ပါတီရဲ့ညွန်ကြားချက်နဲ့ဆိုလုံရင်လုံမယ်ဒါပေမဲ့လူထုရဲ့ဆန္ဒနဲ့လုံမယ်ဆိုသူတို့ကလုံးဝလွတ်လပ်ခွင့်ရှိ
ဒါပေမဲ့လက်ရှိနိုင်ငံရေးအခင်းချင်းတွေအရာရော2008ဖွဲ့စည်းပုံအရာပါတိုင်းသားတွေရဲ့လုံပိုင်ခွင့်ဘောင်ကကျင်းနေပြီးတိုင်းသားတွေရဲ့လုံပိုင်ခွင့်ဘောင်ကကျင်းနေအောင်မှာဖြစ်တယ်လို့နိုင်ငံရေးအကဲကဲဦးတန်းစိုးနိုင်ကမြင်ပါတယ်
တိုင်းသားအင်အားစုတွေကတော့ပြည်နယ်တော်တော်များများမှာကတော့ပါတီကြီးတွေသူတို့ဒေသမှာနိုင်ရဖို့ဆိုတဲ့ကိစ္စကိုခုခံကာကွယ်လို့သူတို့အခုကတော့ပြန်လည်ပြီးတော့စီယုံဖွဲ့စည်းမှုတွေဒါတွေလုံးနေခဲ့ကြပါတယ်။ဒါပေမဲ့အဲ့လိုလုံးနေခဲ့ကြပြီမဲ့တိုင်းသားတွေအနေနဲ့ပြည်နယ်အများစုမှာအဲ့လိုခုခံကာကွယ်မှုတွေလုံးနေအောင်တော့ရေကြတော့သူတို့အဆုံးဖြတ်ပေးနိုင်တဲ့အင်အားစုတွေဖြစ်လာနိုင်မှုဒီနေ့အချိန်မှာအချိန်မပေးသေးဘူးလို့ကျွန်တော်ယူဆပါတယ်။ဒီကရ2015ခုအချိန်ဒီပေါ်မှာတကယ် NLD ပါတီက 50.8% ရခိုင်နှုန်းရခဲ့တာပါတကယ်လို့အဲ့ဒီခုနက58ရခိုင်နှုန်းဆိုတဲ့အနေထားကနေပြီးတော့100ရခိုင်နှုန်းတော့သူတို့အနေနဲ့အတိုင်းရရှိတဲ့အနေထားဖြစ်သွားလဲအဆုံးဖြတ်ပေးနိုင်တဲ့အင်အားစုသူတို့မဖြစ်နိုင်သေးပါဘူ
းအင်အားကြီးနိုင်ငံရေးပါတီတခုကမဲအပြတ်သက်အနိုင်မရပဲအစိုးရမဖွဲ့နိုင်ခဲ့ရင်ဖြစ်ပေါ်လာနိုင်တဲ့ညွန်ပေါင်းလို့အစိုးရအဖွဲ့မှာတိုင်းသားပါတီတွေကပူပေါင်းဖို့စဉ်းစားချက်တွေရှိနေတယ်လို့2015ရွေးကောက်ပွဲတုန်းကရခိုင်ပြည်နယ်မှာအများစုအနိုင်ရခဲ့တဲ့ ANP ပါတီရဲ့ဒုက္ခတာဒေါ်အင်းနုစင်ကပြောပါတယ်
။ဒီကြည်တော်စုအရေးမှာတိုင်းရင်းသားတွေနဲ့ပတ်သက်ပြီးပူဇော်ပင်ဆောင်ရွက်တွေတန်းညီဆောင်ရွက်တွေဆိုတဲ့အနေထားမျိုးကိုကျွန်တော်တို့နှစ်ချိန်တိုင်းတိုင်းအစိုးရနဲ့ဆက်တိုင်းတိုင်းကျွန်တော်တို့မရနိုင်ခဲ့ကြဘူးလေ။အဲ့တော့ကိုယ်ကျွန်တော်ကိုဖန်ကြီးရေးဆိုတဲ့အတိုင်းကိုယ်အတန်ကလေးတွေကိုအဲ့ဒီအစိုးရအဖွဲ့မှာပူပေါင်းပါဝင်ပြီးတော့ညွန်ပေါင်းအစိုးရအဖွဲ့မှာပါဝင်ပြီးတော့ဆောင်ရွက်နိုင်ကြရင်ဖြင့်ဒီလေတန်းတူတဲ့တကယ်ဖက်ဒရယ်အရေးတွေကိုပို့ပြီးတော့လုံဆောင်လာနိုင်မယ်။အဲဆိုတဲ့ညွန်လေးချက်တွေရှိကြတဲ့အတွက်ဒီအတိုင်းတွေထွက်လာတာကို
ပြည်နယ်လူဒေသတွေမှာတိုင်းသားပါတီတွေအဓိကအနိုင်ရဖို့73ပါတီနဲ့ဖွဲ့စည်းထားတဲ့ UNA စည်းလုံးညီညွတ်သောတိုင်းသားများမဟာမိတ်အဖွဲ့ကတိုင်းသားပါတီအချင်းချင်းကြားဒီနိုင်ဆောင်ရွက်မှုတွေရှိပေမဲ့ထင်သလောက်အားရစရာမရှိသေးဘူးလို့ဒေသခံတိုင်းရင်းသားတွေကပြောပါတယ်။2008ဖွဲ့စည်းပုံပါပုံမှန်261ကိုပြင်နိုင်မှသာပြည်내တွေမှာအများစုအနိုင်ရတဲ့ပါတီကသူတို့စိတ်ကြိုက်ပြည်내အစိုးရကိုဖွဲ့စည်းနိုင်မှာဖြစ်တယ်လို့ ဦးတန်းစိုးနိုင်ကထောက်ပြပါတယ်။တကယ်တော့ပြည်내တွေမှာတိုင်းသားပါတီတွေလူအများစုအနံ့ရခဲ့ရင်တော့တိုင်းသားတွေအရေးငြိမ်းချမ်းရေးနဲ့ဖက်ဒရယ်အရေးကိစ္စတွေအတွက်နောင်လာမယ့်အစိုးရသက်တမ်း၅နှစ်အတွင်းအလားအလာကောင်းနိုင်ပါမလားဆိုတဲ့စိုးရိမ်ချက်တွေလည်းတိုင်းသားတွေကြားမှာထွက်ပေါ်နေပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်မှာကိုဗစ်ကာလကန့်သက်ပိတ်ဆို့နေတဲ့ကြားကမြန်မာတွေ40နီးပါးဖမ်းမိတာကြောင့်တချို့ကတော့လူပုံကမှုဥပဒေနဲ့ဆက်ဆဲမှုတွေလုပ်နေပါဗျ။ဒီသတင်းကိုတင်ပြပေးလိုပါတယ်ကျွန်မအေးအေးမှာပါ။ထိုင်းမြန်မာနယ်စပ်တက်ခရိုင်တဆောင်ရမ်းမြို့နယ်ဗန့်မဲတန်းအမှတ်1ကျေးရွာအနီးမှာဩဂုတ်လ13ရက်နေ့ညကတရားမဝင်မြန်မာနိုင်ငံသားတွေတင်ဆောင်လာတဲ့ငွေရောင်ပိတ်ကတ်ကားတစ်စီးဟာဆက်ဆဲဖို့အတွက်တားဆီးခဲ့ရမှာကားမောင်းသူဟာနေကြားဆက်ဆဲခဲ့ကိုဖျက်မောင်းပြေးသွားခဲ့တာပါ။ဒီအတွက်ရဲတပ်ဖွဲ့ဝင်တွေဟာကားနောက်ကိုတနအီကျော်ကြာလမ်းတွေကိုပိတ်ဆို့ဖမ်းဆီးခဲ့ရကြောင်းတဆောင်ရမ်းမြို့နယ်ရဲအရာရှိစံခက်တဆူကထုတ်ဖော်ပြောဆိုသွားပါတယ်။မြန်မာနိုင်ငံသားတွေဟာကိုဗစ်အတားအဆီးတွေကြားကနေ့စဉ်ဖမ်းဆီးခံနေရကြောင်း AAC အလို့သမားကူညီအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကလည်းအခုလိုပြောပြပါဗျ။
ကျွန်တော်တို့မင်းညာကဒီမြန်မာဘက်ကနေပြီးတော့ဗောနော်ကျွန်တော်တို့ဒါဟိုထိုင်းနိုင်ငံနဲ့ခိုးဝင်နေတဲ့သူတွေပေါ့မလို့သမားတွေပေါ့အလုံး14ဦးပါမှာဒီကျွန်တော်တို့ဒီတဆောင်ရမ်းနေမြေတွေပေါ့နော်ကျွန်တော်တို့ဒီတဆောင်ရမ်းနေမြေတွေမှာဖြတ်တန်းတဲ့ချိန်မှာကျွန်တော်တို့ဖမ်းမိတာပါအဲဒီမြန်မာလူသမား14ဦးကိုတင်ဆောင်သွားတဲ့လူကတော့ကားမောင်းလို့တင်ထားတဲ့ကားမောင်းသူကတော့ကျွန်တော်တို့ထိုင်းတောင်ပေါ်သားလက်မှတ်ကင်ထားတာပေါ့နော်ထိုင်းမပုံနေတော့မဟုတ်ဘူးထိုင်းနိုင်ငံတောင်ပေါ်သားလက်မှတ်ကင်ထားတဲ့လူတွေရှိရတယ်မှာမနေ့ကပဲကျွန်တော်တို့ဒီမဲဆောက်ကနေပြီးတော့မြန်မာနိုင်ငံသား5ဦးပေါ့နော်ထိုင်းနိုင်ငံနဲ့ခိုးဝင်လို့ကျွန်တော်တို့ချိန်မှာကျွန်တော်တို့ဖမ်းမိတယ်5ဦးအဲ့ဒါလေးရေဒီမနေ့ကတိုင်းနာမှာဆိုတာကျွန်တော်တို့14ရောက်တစ်ခွေ9ရောက်တစ်ခွေဖမ်းမိတယ်။ဒါကျွန်တော်တို့သိထားတဲ့တင်းပေါ့ဒီစားနေရာတွေကတင်းနေတော့ချီအောင်ပါပါ။အဲကျွန်တော်မြန်မာနိုင်ငံသားတွေကတော့ဆိုတာကတော့မြန်မာနိုင်ငံသားတွေကအခုကိုဗစ်ကာလဆက်တဲမှာသူနေ့စဉ်ခိုးဝင်နေတဲ့သဘောပါပဲခင်ဗျာ။ဟုတ်ကဲ့။ဆိုင်မကလည်းတစ်တင်းမမဖမ်းနေတော့နေ့စဉ်ဖမ်းမိနေတဲ့ပုံစံဖြစ်နေပါတယ်မှာ။ဟုတ်ကဲ့
။တဆောင်ရမ်းဘက်ကနေမြန်မာနိုင်ငံသားတွေကိုတယ်ဆောင်လာတဲ့ကားမောင်းသူဟာတောင်ပေါ်သားလက်မှတ်ကင်ဆောင်ထားသူအသက်24နှစ်ရွယ်ကိုတစ်ဆိုသူဖြစ်ပြီးကားပေါ်မှာအထောက်အထားဆက်ရက်ဆက်ရမ်းမရှိတဲ့မြန်မာနိုင်ငံသား14ဦးလိုက်ပါလာတာကိုစစ်ဆေးတွေ့ရှိခဲ့တာကြောင့်ထိုင်းရနာပိုင်းနေတာလူပုံကုမှုမှုကိဥပဒေနဲ့အရေးယူဆောင်ရွက်ဖို့အတွက် KI ရဲစခန်းမှာဆက်လက်စစ်ဆေးနေပါတယ်။ရဲတပ်ဖွဲ့ဝင်တွေရဲ့စစ်ဆေးချက်အရကိုတစ်ဟာတဆောင်ရမ်းဒေသမှာအကြင်ကြင်လူပုံကုနေသူလူတွေကိုပို့ဆောင်ပေးနေသူဖြစ်ပြီးနေဆက်ကလည်းပွဲစားတွေလာခေါ်မဲ့နေရာအထိပို့ဆောင်ပေးခဲ့တာပါမြန်မာနိုင်ငံသားတွေကတော့ထိုင်းနိုင်ငံမှာအလုပ်ရဖို့အတွက်တဦးကိုဘန့်ဝင်တောင်းခွဲထိပေးပြီးမြန်မာနိုင်ငံဘက်နေဆက်တော်လန်းတွေကလည်းအလုပ်ပွဲစားတွေကခေါ်ဆောင်လာခဲ့ကြတယ်လို့ဆိုပါတယ်နိုင်ငံနေဆက်မိုးရေမြစ်ခေါ်တောင်ရင်ဖြစ်ကိုဖျက်ကျော်လာတဲ့မြန်မာနိုင်ငံသားတွေကိုလူမောင်ကိုပွဲစားတွေကထိုင်းနိုင်ငံဘက်ကနေကားတွေနဲ့လာရောက်ခေါ်ဆောင်ခဲ့ကြတာဖြစ်ပါတယ်အဂုလာ7ရက်နေ့ကလည်းနကွန်ဖလုံခရိုင်မှာလည်းခိုးဝင်နေတဲ့မြန်မာနိုင်ငံသား22ဦးကိုဖမ်းမိခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကဂျွန်လထဲမှာထုတ်ပြန်ခဲ့တဲ့ကမ္ဘာတဝန်းကလူပုံကမှုဆိုင်ရာအစီရင်ခံစာမှာတော့မြန်မာနိုင်ငံဟာလူပုံကမှုတက်ဖြည့်ရေးအတွက်ထိထိရောက်ရောက်ဆောင်ရွက်မှုမရှိတဲ့အနိုင်ဆုံးအစ်စ်နိုင်ငံထဲမှာထည့်သွင်းဖို့ပြခဲ့တာပါ။မြန်မာလူမျိုးတွေနဲ့ဆက်ဆက်ပြီးလူပုံကမှုအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကတော့တရားတူစောင့်ကြည့်အစ်စ်ထဲမှာပဲထည့်သွင်းထားဆဲဖြစ်ပါတယ်ရှင်။
ဆိုရချင်အောင်ဘူးဆလဘီကမ္ဘာမီဒီယာတွေမှာရေးသားနေကြတဲ့မြန်မာနိုင်ငံဆိုင်ရာသုံးသပ်ချက်တချို့ကိုမူရင်းအပေါ်မပြတ်ထုတ်ပြောပြလိုပါတယ်ကျွန်တော်ကြော်စင်တာပါရွေးကောက်ပွဲစောင့်ကြည့်ရေးအတွက်အကြီးဆုံးအဖွဲ့တစ်ဖွဲ့ကိုပိတ်ပင်လိုက်ခြင်းဟာရွေးကောက်ပွဲကိုအကြီးအကျယ်ထိခိုက်စေနိုင်တဲ့ဆိုရက်ရေးသားချက်ကို channelnewsasia.com ကထုတ်လုပ်ပြီးဥစွာပြောပြပါရစေခင်ဗျာ COVID-19 ဆိုင်ရာကန့်သတ်ချက်တွေကြောင့်လက်မဲ့မြန်မာနိုင်ငံရွေးကောက်ပွဲကိုစောင့်ကြည့်မဲ့ပြည်ပအဖွဲ့အစည်းတွေပိတ်ပင်ဟန်တာမှုခံရနိုင်တဲ့အခြေအနေမှာရွေးကောက်ပွဲဆိုင်ရာပြည်သူ့ထုတ်ချက်မှုအဖွဲ့ People's Alliance for Credible Elections PACE အဖွဲ့အနေနဲ့ TDL ဆောင်ပြနိုင်မယ်လို့မျှော်လင့်နေခဲ့ပါတယ်။ဒါပေမဲ့ကြာသပတေးနေ့ကပဲအနာဘိုင်းတွေကသူတို့အဖွဲ့ကိုပိတ်ပင်လိုက်တယ်လို့အဖွဲ့ Director ဖြစ်သူစိုင်းကျော်စွာမြင့်ကိုကဖော်ပြထားပါတယ်။စောင့်ကြည့်အဖွဲ့ဝင်ပေါင်း 3,000 နီးပါးလောက်ရှိပြီး2015အထွေထွေရွေးကောက်ပွဲ2019ကြာပြတ်ရွေးကောက်ပွဲနဲ့2019 Municipal ရွေးကောက်ပွဲတွေကိုအောင်မြင်မြင်စောင့်ကြည့်နိုင်ခဲ့တဲ့ဒီအဖွဲ့အနေနဲ့အခုလိုပြည်ပြင်ခလန်ရတာစိတ်ကောင်းစရာဖြစ်တယ်။သူတို့အဖွဲ့ဟာဝင်းလင်းမင်တန်မှုစီစဉ်ရေးအတွက်ကြီးမားတဲ့အထောက်အကူပြုနေတဲ့အဖွဲ့ဖြစ်တယ်လို့ပြောပါတယ်တဲ့။ဒီပြည်ပြင်မှုကိုအလားတူလူမှုအဖွဲ့အစည်းပေါင်း450ကျော်တို့ကလည်းလွတ်လပ်ပြီးတရားမျှတသောရွေးကောက်ပွဲဖြစ်နိုင်ရေးကိုထိခိုက်စေမဲ့လုပ်ရဖြစ်တယ်လို့စူပေါင်းညင်ကြဲထုတ်ပြတယ်လို့ဖော်ပြပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့ဒီ PACE အဖွဲ့ဟာတရားဝင်မှတ်ပုံတင်ထားခြင်းမရှိတဲ့နိုင်ငံတကာအဖွဲ့အစည်းတွေစီကအထောက်ပံ့ရယူနေတဲ့အတွက်ကြောင့်ပြည်ပြည်အကြဖြစ်တယ်လို့ကြေညာခဲ့တာပါတဲ့ PACE အဖွဲ့ရဲ့ဒါရိုက်တာကတော့နိုင်ငံသားထောက်ပံ့ငွေကိုသူတို့ယူရတာဟာတရားဝင်တယ်လို့ခြေပါကြောင်းညှိတာပါတယ် တမ်ပဒီပတ် Institute ရဲ့မူဝါဒညွှန်ကြားမှုဥခင်စွာဝင်းကလည်းဒီ Peace အဖွဲ့မရှိဘူးဆိုရင်ရွေးကောက်ပွဲဟာခိုင်လုံစိတ်ချရမှာမဟုတ်ဘူးကြောင့်နဲ့ရွေးကောက်ပွဲကော်မရှင်ရဲ့ကြားနေမှုကိုမေးခွန်းထုတ်လိုက်တယ်လို့ရေးသားထားပါတယ်။ဆက်လက်ပြီးမြန်မာနိုင်ငံရဲ့ဖွံ့ဖြိုးဆဲဒီမိုကရေစီဆိုတဲ့ဆောင်းပါးကိုတော့ asiamediacenter.org ဒီမှာဖတ်ရပါတယ်။မြန်မာနိုင်ငံဆိုင်ရာနယူးဇီလန်သံမကြီးနဲ့ဆွေးနွေးပြီးရေးသားထားတာဖြစ်ပါတယ်။အခုသံမကြီးဟာ COVID-19 ကြောင့်သူတို့တိုင်ငံကိုပြောင်းဝင်နေတာလည်းဖြစ်ပါတယ်။ NLD ဟာရွေးကောက်ပွဲနိုင်ခဲ့ပေမဲ့စစ်တပ်ကိုလွှတ်တော်ကဖယ်ရှားနိုင်ခဲ့ခြင်းမရှိဘူး။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဟာအုပ်ချုပ်ရေးကိုကြီးကြပ်ကင်တွယ်နေပေမဲ့နိုင်ငံရေးနားမလည်ဘူး။အုပ်ချုပ်ရေးအတွေ့အကြုံမရှိဘူးလို့ကြာခဏဝေဖန်ခံရတယ်လို့စာရေးပါတယ်။2016 NLD ရဲ့အောင်ပွဲဟာဒီမိုကရေစီအောင်ပွဲလို့မီဒီယာတွေကပုံဖော်ခဲ့ကြပေမဲ့အစဉ်ကူပြောင်းရေးဟာစစ်တပ်ကစခဲ့တာသာဖြစ်ပါတဲ့အခုလိုစစ်တပ်ကိုပြောင်းလဲစေခဲ့တဲ့အချက်တစ်ခုကတော့နိုင်ငံတကာဖိအားကြောင့်တရုတ်အပေါ်မိခိုရလွန်တာကိုပြန်ထိန်းကြီးခြင်းလို့ဖြစ်တယ်လို့ဆိုထားပါတယ်အစောပိုင်းမှာစစ်ဘုတ်ချုပ်တွေကစီကံစီသောဒီမိုကရေစီဖြစ်တယ်လို့ပြောခဲ့ပြီး2015မှာ NLD တက်လာကြတယ်အစိုးရအဖွဲ့ကဝန်ကြီး3ဦးဟာကာကွယ်ကိုတရားအစီရင်ခံရပြီးကျန်ဝန်ကြီးတွေကတော့ဒေါအောင်ဆန်းစုကြည်ကိုအစီရင်ခံရတဲ့အတွက်အစိုးရအဖွဲ့တစ်ခုထဲမှာနိုင်ငံရေးအင်အားစုတစ်ခုရှိနေတယ်။ဒါကြောင့်ပြဿနာတွေကိုစုမြင်တဲ့နေရာမှာစစ်တပ်ကသူတို့အမြင်တိုင်းစုမြင်ပြီးတော့ NLD ရဲ့အမြင်နဲ့ကွဲလွဲနေတယ်လို့ဆိုထားပါတယ်။လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာတော့ NLD နိုင်မယ်လို့ယူဆပေမဲ့နိုင်ငံရေးဇက်ခုံပေါ်မှာဇက်ကောင်စစ်တွေပေါ်ထွက်လာနိုင်တယ်လို့လည်းဆိုထားပါတယ်။ NLD ဟာဖွဲ့စည်းပုံပြဿနာ၊ပြည်တွင်းစစ်ရဆဲရေးပြဿနာတို့ကိုပြည်လည်အောင်လှုပ်ဆောင်ပေမဲ့စစ်ကိုမရွေးတော့ဖြစ်နေပြီးဒီပြဿနာတွေဟာတကယ်တော့ institution ခေါ်အဖွဲ့အစည်းတွေနဲ့ပတ်သက်တဲ့ပြဿနာတဲ့ဒေါအောင်ဆန်းစုကြည်နဲ့ကာကြုတ်မင်းအောင်လှိုင်ဆိုတဲ့လူပုဂ္ဂိုလ်တူဦးချင်းတွေအပေါ်မှာမူတည်နေတာဖြစ်တယ်လို့လည်းဆိုထားပါတယ်။နိုင်ငံရေးသဘောတူညီမှုသစ်ဖွဲ့စည်းပုံသစ်တိုင်းဒေသအလုံးကိုထိုက်သင့်တဲ့ကိုယ်ပိုင်အုပ်ချုပ်ရေးရရှိစေသောမြန်မာနိုင်ငံသစ်ဖြစ်ဖို့လိုအပ်နေတယ်လို့သံမကြီးကပြောကြောင်းရေးသားထားပါတယ်။အိန္ဒိယမြန်မာရင်းချမှုဆက်ဆံရေးမှာထီလက်ရဲ့အစီအလားဆက်လက်ရှင်သန်နေဆိုတဲ့ခေါင်းစဉ်နဲ့ENI news ရဲ့ရေးသားချက်ကိုနောက်ဆုံးအနေနဲ့တင်ပြလိုပါရစေ။အိန္ဒိယမြန်မာနှစ်နိုင်ငံတို့အကြားလူမှုရေးယဉ်ကျေးမှုသမိုင်းနောက်ခံတို့နှစ်ပေါင်းများစွာပူးတွဲရှိနေခဲ့ပြီးမြဘုရားဖွံ့မြင်ရာအိန္ဒိယကိုမြန်မာတွေအခုထိဖျားဖူးလာနေကြတယ်စသည်ရေးထားပါရစေ။အခုနောက်ပိုင်းမှာအိန္ဒိယနိုင်ငံရဲ့ Look East Policy ခေါ်အစ်မြော်ဝါဒကြောင့်ပူပြီးခိုင်မာလာတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းအိန္ဒိယလွတ်လပ်ရေးကြိုးပမ်းစဉ်ကလေးကထိတွေ့ဆက်ဆံမှုရှိခဲ့တယ်ဆိုပြီးနရှာယာဇူအစောပိုင်းကဘာဂန္ဒဟာတိလကာအိန္ဒိယဗြိတိန်အကြားလူမျိုးရေးမုန်တီအောင်လှုံ့ဆော်မှုတို့နဲ့1908ကနေ1910အထိမြန်မာနိုင်ငံမန္တလေးမှာအကြီးကျခံခဲ့ရတယ်လို့ဆိုပါတယ်ဒီကာလအတွင်းမှာတိလကာအင်မတန်ထင်ရှားတဲ့ဂီတာရဟစီယာခေါ်ဟိန္ဒူဝါရစ်ဆိုင်ရာစာအုပ်ကိုရေးသားပြီးနှစ်နိုင်ငံကြားအမှတ်တရဖြစ်စေခဲ့တယ်လို့ဖော်ပြထားပါတယ်ဒီစာအုပ်ကိုအခုခါမှာမြန်မာဘာသာအပါအဝင်ဘာသာပေါင်းများစွာနဲ့ထုတ်ဝေဖြန့်ချိထားပါတယ်တိလရဲ့လွတ်လပ်ရေးကြိုးပမ်းမှုစွမ်းဆောင်ချက်နှစ်တရာပြည့်အခမ်းအနားကိုမန္တလေးမှာအိန္ဒိယကောင်စီဝင်ကလည်းကြီးမှုကျင်းပခဲ့တယ်လို့ဧသာနီကထုတ်ထားပါတယ်ခင်ဗျာ
VOA American တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
မင်္ဂလာပါရှင်အခုဆက်ပြီးတော့မြို့သမီးကန္နာကိုချမခင်မြွေကတင်ဆက်ပေးပါမယ်အမေရိကန်စစ်တပ်အတွင်းလိမ်မိုင်းဆိုင်ရာနှောက်ယှက်စော်ကားမှုတွေမတရားပြုကျင့်မှုတွေဟာပြီးခဲ့တဲ့2019ခုနှစ်အတွင်းပိုများလာခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနပင်ဒဂွန်စစ်ဌာနချုပ်ကဧပြီလတည်းမှာထုတ်ပြန်တဲ့2019ခုနှစ်အတွက်အစဉ်ကန်စာမှာဖော်ပြထားပါတယ်ပြီးခဲ့တဲ့နှစ်အတွင်းလိမ်မိုင်းဆိုင်ရာစော်ကားမှုဖြစ်ရပေါင်း9825ခုရှိခဲ့ပြီးတဟတိအရင်2018ခုနှစ်ကထက်300ခန့်တော့ပိုများလာတာဖြစ်တယ်လို့အစိုးရကစာမှာဖော်ပြထားပါတယ်။အမေရိကန်စစ်တပ်အတွင်းလိမ်မိုင်းဆိုင်ရာနှောက်ယှက်စော်ကားမှုတွေဖြစ်လာရင်ဘယ်လိုအရေးယူကင်တွယ်ပါလဲ။မဖြစ်ခင်ကြိုတင်ကာကွယ်ဖို့ဘယ်လိုလုပ်ငန်းစဉ်တွေချမှတ်ဆောင်ရွက်ပါလဲ။ အမေရိကန်မရင်းတပ်ဖွဲ့အတွင်းဒီမိုင်းဆိုင်ရာနောက်ဆက်စော်ကားမှုတန်ကြားချက်တွေနဲ့ပတ်သက်လို့မရင်းတပ်ဖွဲ့ပြောခွင့်ရဗိုလ်ကြီး KC Litsey ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါရရှင်
So I can't speak for the Army, and I also can't speak for the, you know, the entire Department of Defense. I can speak toward what I know about the Marine Corps.
So in this set of column ku sa pyo ra ma hoh thulo ka wei yin ni thana ni ne le pyo kwe ma shi ma marine tet pwe le ga a chin ni ku bae pyo nai ma le ka wei yin thana ga thauk pyan ne set tet twin ma lein mai san ya ma dia pyu chin mu le na tat thulo 2019 ku ne nyet pat le a si khan sa go chi no marine tet pwe yin cha ma dilo phi ye de ga ja sin twa yin so a twi ya ba me da mai le lein mai san ya ma dia pyu mu le na pat de pyo a ti pe tai cha mu ne ba de so de a chit ko juma ro na le lak khan tha cha dilo a si khanအဲမှာဒီလိုဖြစ်ရတဲ့ကြာဆင်းသွားတယ်ဆိုတာကိုကြည့်ပြီးတော့ဒါတွေတကယ်ပဲကြာဆင်းလာတယ်လို့တော့ကျွန်တော်တို့တစ်ချက်ချခံယူလို့မရပါဘူး Great effort အနေနဲ့ဒီလိမ္မာဆိုင်ရာမတရားပြုခြင်းမှုတွေတောက်ရှက်စော်ကားမှုတွေကိုတိုက်ဖျက်ဖို့တန်လေးထန်အခိုင်အမာချမှတ်ပြီးတော့လှုပ်ဆောင်နေတယ်ဆိုတာကိုတော့ပြောနိုင်ပါတယ
်ဟုတ်ကဲ့ Marine တပ်ဖွဲ့ကအမှုတန်းတယောက်လိမ္မာဆိုင်ရာမတရားပြုခြင်းခံရတယ်ဆိုရင်သူ့အနေနဲ့ဘယ်လိုတိုင်ကြားနိုင်ပါလဲဘယ်လိုအကူအညီထောက်ပံ့တွေရနိုင်ပါသလဲရှင
် Regardless of if sexual assault occurredyou know a few hours ago or a few years ago the same process would kind of kick in within the
sexual assault program but the opportunity to come to the thing begin in nine bind are ဖြစ်ဖြစ်လုံငယ်တဲ့နှစ်ပိုင်းကပဲဖြစ်ဖြစ်ကင်တွယ်ရဲ့နေရာမှာလုံငယ်စဉ်ကတော့အတူတူပါပဲလိမ္မာဆိုင်ရာနှောက်ယှက်စော်ကားမှုကာကွယ်ရေးနဲ့တုတ်ပြန်ကင်တွယ်ရေးအစီအစဉ်တိုင်းဆောင်ရွက်ပါတယ်မတရားပြုကျင့်ခံရသူအနေနဲ့အကန့်သက်ထားပြီးတော့တိုင်ကြားမှုဒါမှမဟုတ်ဘာအကန့်သက်ချက်မှမထားဘဲနဲ့တိုင်ကြားမှုဆိုတော့တိုင်ကြားနိုင်တဲ့နည်းလမ်းနှစ်ခုရှိပါတယ်။ဆိုလိုတာကတိုင်ကြားမှုတစ်ခုရှိလာတဲ့ဆိုရင်တိုင်ကြားသူအနေနဲ့လိုအပ်တဲ့ကျန်းမာရေးဆိုင်ရာစောင့်ရှောက်မှုခံယူတာဆွေးနွေးအကြံဉာဏ်ယူတာတရားဥပဒေအရအရေးယူကင်တွယ်မှုတောင်းဆိုမှုတွေလုပ်နိုင်ပါတယ်။အဲ့ဒီထက်လိမ္မာဆိုင်ရာမတရားပြုမှုတုံ့ပြန်ကင်တွယ်ရေးတာဝန်ခံတယောက်နဲ့ခရီးသူဘက်ကရှေ့ထွက်လိုက်ပါကိုကြီးဆောင်ရပေးသူတရားခံထားပေးပါရဲ့ဒီတိုင်ကြားရဲ့ပုံစံနှစ်ခုမှာအဓိကကွဲလွဲတာကတော့တိုင်ကြားသူအနေနဲ့တရားဝင်စုံစမ်းစစ်ဆေးမှုကိုလက်ခံသလားလက်မခံဘူးလားဆိုတာပါတိုင်ကြားသူကသူ့ရဲ့ကိုယ်ရေးအချက်အလက်အသေးစိတ်ဖြစ်စဉ်အခြေအနေကိုသက်ဆိုင်သူတွေကလွဲပြီးတော့ဘယ်သူ့ကမှသိခွင့်မပြုဘူးတရားဝင်စုံစမ်းစစ်ဆေးမှုကိုလည်းလက်မခံခြင်းမျိုးဆိုရင်တော့ဒါကအကန့်အသတ်နဲ့တိုင်ကြားတာမျိုးဖြစ်ပါရဲ့မရင်းတပ်ဖွဲ့အနေနဲ့တော့ဒီလိုဖြစ်ရတွေဖြစ်လာရင်တရားဝင်စုံစမ်းစစ်ဆေးတာကိုလက်ခံနေအကန့်သတ်မထားတဲ့တိုင်ကြားမှုမျိုးကိုအားပေးပါရင်ဒီတော့မှအဖြစ်ကျူးလွန်တဲ့သူကိုထိထိရောက်ရောက်ဖော်ထုတ်အရေးယူနိုင်မှာဖြစ်ပါတယ်
။မြန်မာအမေရိကန်တယောက်ဖြစ်တဲ့မရင်းတပ်ဖွဲ့ကတက်ချက်မတည့်ဥဆိုရင်လွန်ခဲ့တဲ့9နှစ်လောက်တုန်းကဒီမရင်းတပ်အထွေမှာပဲတခြားမရင်းတပ်သားတယောက်ကသူ့ကိုလိမ်မိုင်းဆိုင်ရာစော်ကားတာကိုခံခဲ့ရတယ်လို့ပြောပါရယ်။အဲ့ဒီချိန်တုန်းကသူဒီလိုအထောက်ပံ့တွေကိုရခဲ့သလားဆိုတာကတော့သူအဲ့ဒီချိန်ကဖြစ်ခဲ့တဲ့ဒီဖြစ်စဉ်အပြည့်အစုံကျွန်မတို့သိခွင့်မရသေးတာကြောင့်တေချာတော့မိပါဘူး။ဒါပေမဲ့အကယ်၍ဒီခံရတဲ့သူတယောက်အနေနဲ့စစ်ဘက်ကအခုလိုပေးတဲ့အကူအညီတွေအပြင်အရက်ဖက်ဥပဒေအကျိုးဆောင်တွေရဲ့အကူအညီရယူခြင်းနဲ့ဆိုရင်ရောဒါကိုစစ်ဘက်တရားရေးစနစ်မှာခွင့်ပြုထားပါသလားရှင
့် So there's two sides of that with what I think you're asking me on Corporal Ohu's case. So
တက်တဲ့ဥဖြစ်ရတဲ့ပတ်သက်လို့ခုမေးတာမှာအခြေအနေနဲ့ရက်ရှိပါလိမ့်ရှင်။ကျမကနားလေသလား။သူကလိမ်မိုင်းဆိုင်ရာစော်ကားခံရတယ်လို့ပြောထားတာနားလေပါလိမ့်။ဒီပုံမှာသူ့ဘက်ကစုံစမ်းမှုတွေလုပ်ဖို့တရားဝင်တိုင်ကြားထားတာဆိုရင်သူလည်းတခြားသူတွေလိုပဲလိုအပ်တဲ့ကူညီထောက်ပံ့မှုတွေချက်ချင်းရမှာပါ။ဒီအတွက်စောစောကပြောတဲ့လိမ်မိုင်းဆိုင်ရာစော်ကားမှုတုံ့ပြန်ကင်တွေရေးတာဝန်ခံတယောက်နဲ့သူ့ဘက်ကနေပြီးတော့ရှေ့ထွက်လိုက်ပါကူညီပေးမဲ့သူတွေရှိပါလိမ့်။သူတို့ကလိုအပ်တာတွေကိုလိုက်ပါကူညီပေးပါလိမ့်။ဒါကတစ်ပိုင်းပါတစ်ဖက်မှာလည်းသူ့အနေနဲ့တရားရေးဆိုင်ရာကျွမ်းကျင်တဲ့အရက်ဖက်ပညာရှင်ငှားယမ်းကျင်တဲ့ဆိုရင်လည်းရပါတယ်။စစ်ဘက်ကဥပဒေအကျိုးဆောင်ပဲရယူမယ်ဆိုရင်လည်းရပါတယ်
။ဟုတ်ကဲ့လိမ်မိုင်းဆိုင်ရာစော်ကားခံရပြီးအခြေအနေတစ်ခုခုကိုဆိုးဆိုးဝါးဝါဖြတ်တန်းခဲ့ရတဲ့အတွက်ကြောင့်ဒီ PTSD လို့ခေါ်တဲ့စိတ်ဖိစီးမှုဝေဒနာခံစားရတဲ့အခြေအနေမျိုးဖြစ်လာတဲ့ဆိုရင်ရောဘယ်လိုကင်တွယ်ပါသလဲရှင်
။ Regardless of where PTSD originates from, whether that's from combat or from this, you know, sexual trauma
မိမိုင်းဆိုင်ရာစော်ကားမှုကြောင့်ပဲဖြစ်ဖြစ်တိုက်ပွဲတွေအတွင်းမှာကြုံတွေ့ရတဲ့အဖြစ်အဆိုးတွေကြောင့်ပဲဖြစ်ဖြစ်စိတ်ဖိစီးမှုဝေဒနာ PTSD ဖြစ်လာရဆိုရင်တော့ထိတွေ့လိုအပ်တဲ့အကူအညီတွေပေးထားတာကအတူတူပါပဲစိတ်ဖိစီးမှုဝေနာခံစားရတဲ့သူတိုင်းတွေစိတ်ပိုင်းဆိုင်ရာကျန်းမာရေးပြုစုဆောင်ရှောက်မှုတွေနဲ့တခြားလိုအပ်တဲ့အထောက်အပံ့တွေပေးပါတယ်
ဧပြီလ30ရက်နေ့ကထုတ်ပြန်တဲ့အိမ်ပိုင်းဆိုင်ရာစော်ကားမှုဖြစ်ရပ်တွေနဲ့ပတ်သက်တဲ့ဒီပင်တကိုစစ်ဌာနချုပ်ရဲ့2019ခုနှစ်အစဉ်ကန်စာအရဆိုရင်ဒီပြီးခဲ့တဲ့နှစ်အတွင်းမှာအမေရိကန်စစ်တပ်ထဲမှာဒီလိုဖြစ်ရပ်ပေါင်း 8,825 ခုရှိတယ်လို့ပြောပါတယ်။ဒီဖြစ်ရပ်တွေထဲကဘယ်နဲ့ရာဂိုင်းနှုန်းနောက်ဖြည့်ရှင်းကင်တွေနိုင်ခဲ့ပြီးပါပြီလဲရှင
်။ No, I don't actually have a hard number of cases that would have been brought to
closure. အဲ့တော့ကျွန်တော်လည်းအတိအကျမသိပါဘူး။မရင်းတပ်ဖွဲ့ဝင်တွေဟာလိမ်မိုင်းဆိုင်ရာစော်ကားမှုတွေမရှိတဲ့ပတ်ဝန်းကျင်မှာကောင်းကောင်းနေထိုင်အလုံးလုံးနိုင်ခွင့်ရှိရပါမယ်။ဒါမင်းစိတ်မကောင်းစရာကဒီလိုမျိုးဖြစ်ရတွေရှိနေသေးရဲ့ဆိုတာပါ။ဒီလိုမျိုးဖြစ်ရကြုံရတဲ့သူတိုင်းကတရားဝင်တန်ကြားတာမျိုးမရှိတဲ့အတွက်လေဒီဖြစ်ရတွေနဲ့ပတ်သက်လို့အစီရင်အတိအကျတရားဖို့ခက်ပါတယ
်။စစ်တပ်တွေမှာလိမ်မိုင်းဆိုင်ရာစော်ကားတာကိုကြုံရတယ်လို့ပြောတဲ့စစ်မှုထမ်းတယောက်နဲ့သိမကြခင်တော့ကပဲကျွန်မဆက်သွယ်စကားပြောခွင့်ရခဲ့တာရှိပါတယ်။သူပြောတဲ့အထဲမှာလည်းဒီခံရတဲ့သူအများစုဟာတိုင်ကြားဖို့အတွက်လက်တွန့်ကြတယ်လို့ပြောပါတယ်။အဓိကတော့သူတိုင်ကြားပေမဲ့လည်းမျှတာတဲ့တရားစီရင်မှုမရဘဲနဲ့လက်တုပ်ပြန်ခံရမှာကိုပို့ပြီးတော့စိုးရင်ရတယ်လို့ပြောပါတယ်။ဆိုတော့ဒါတွေကိုကြည့်ရင်စစ်တပ်ရဲ့တရားစီရင်ရေးစနစ်ကိုလူတွေကယုံကြည်မှုကင်းမဲ့လာနေတဲ့သဘောပါလား
။ You know, I can't really speculate on what individuals, you know, what their reasons are for notreporting what I do know
ပါကြောင်တရားဝင်မတိုင်ကြားရလဲဆိုတာကတယောက်ချင်းစီရဲ့အခြေအနေကိုကျွန်မခံမှန်းပြောလို့တော့မရဘူးပေါ့နော်ဒီမရင်းတပ်ဖွဲ့အနေနဲ့ကတော့ဒီလိမ်မိုင်းဆိုင်ရာစော်ကားမှုကြုံရရင်တရားဝင်အသိပေးတိုင်ကြားတာမျိုးဖြစ်စေချင်ပါတယ်ဒါမှဒီအဖြစ်ရှိတဲ့သူကိုဖော်ထုတ်အရေးယူနိုင်မှာပါတိုင်ကြားမှုမရှိဘဲနဲ့အရေးယူလို့မရပါဘူးမရင်းတပ်ဖွဲ့အနေနဲ့ကရှေ့တန်းတိုက်ခိုက်မှုတွေမှာလုပ်ငန်းဝင်မှာတယောက်နဲ့တယောက်အပြန်အလှန်ယုံကြည်မှုရှိပြီးတော့စီးလုံးညီညွတ်နေဖို့ကတိတ်အရေးကြီးတာပါဒီတော့မှအတိုင်းပြည်ကပေးရတဲ့တာဝန်ကိုလည်းထိထိရောက်ရောက်ထမ်းဆောင်နိုင်မှာဖြစ်ပါတယ်။ဒါတွေကိုထိခိုက်နိုင်မယ့်အခြေအနေတွေကိုမရင်းတဖွဲ့ကမလိုလားပါဘူး
။ဒါပေမဲ့အခုလိုဖြစ်ရမျိုးတွေကြုံရတဲ့သူတွေအတွက်ကလည်းအလွယ်တကူထုတ်ပြောဖို့တန်ကြားဖို့ဆိုတာကခက်နိုင်ပါတယ်။သူတို့အတွက်စိုးရိမ်မှုမရှိဘဲနဲ့ရှေ့ထွက်ပြောလာအောင်ဒီလိုပြောလို့သူတို့အတွက်နစ်နာမှုမဖြစ်စေရဘူးလက်တုံပြန်တာတွေမကြုံစေရဘူးဆိုတာမျိုးအာမခံပေးနိုင်တဲ့အားပေးတိုက်တွန်းမှုတွေရောရှိပါသလား။ဒီအတွက်လုံလောက်တဲ့ဆောင်ရွက်မှုမရှိတာရောမဖြစ်နိုင်ဘူးလားရှင့်။
I truly do think that, you know, our sexual assault prevention response program, it's an effective program. Like I said, it's
Tomorrow ye lay mai san ya naw she so ga mu dai phi yi season ga thi yauk de season ta khu lo yong ji lak khan tha ba de. Lay mai san ya so ga mu ri ma phi aw lo chu tin ka kwe de a ni ne season ni shi de lo. Marine tap phwa win nai ne sin ma phi min ni de ya de tin nan ri le shi ba de. Ko taw win than saung de ya ru long ngan ngwe maw maw mu ti pi lo lo at de tat san ya tin nan ni ko ma phi min ni de ya ba de. Bo mu ji tiao de ya de tin nan ga bo chou ji tiao de ya de tin nan ne 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 ro kwa chin kwa ra ရှိပေမဲ့အားလုံးကတော့သူ့ရဲ့ယာတူနဲ့လုပ်ငန်းခွင်အလိုက်မဖြစ်မနေဒီတင်းတန်းတွေကိုတက်သွားကြရပါပါစမကိုယ်တိုင်လည်းတလောတော့ကပဲဘူကြီးအတွက်တင်းတန်းမဖြစ်မနေတဲ့ရပါတယ်မရင်းတပ်ဖွဲ့တွေမှာတော့ပြောဖို့ခက်ခဲတယ်ဆိုတဲ့အကြောင်းအရာတွေကစိုးရင်ကြောက်ရွံ့မှုမရှိဘဲနဲ့ပြောနိုင်တဲ့အလေးချင်းဖြစ်အောင်လို့ဖန်တီးပေးထားပါတယ်ခုမှစိုးရွားတဲ့အတွေ့အကြုံခံစားရတယ်ဆိုရင်အဲ့ဒီလူတွေလိုအပ်တဲ့ပြုစုဆောင်ရှောက်မှုတွေနောက်ပြီးတော့ကုညီထောက်ပံ့မှုတွေရအောင်လို့လုပ်ပေးထားတဲ့အစီအစဉ်တွေအခိုင်အမာရှိပါတယ်ရှင်
လိမ်မိုင်းဆိုင်ရာကြမ်းဖက်မှုတွေဒီမတရားပြုကျင့်မှုတွေအများစုကိုကြည့်မယ်ဆိုရင်အမျိုးသမီးစစ်မှုထမ်းတွေကြုံရတာပိုပြီးတော့များပါတယ်။ဒါကဘာကြောင့်ပါလဲ။ဒါကိုဘယ်လိုတိုင်းစီနိုင်မှာမလဲရှင
့်။ The problem that you're talking about there, I mean that is it's not unique to the military. If you look at statistics, you know, women are most often
ဒီပြဿနာကဒီစစ်ဖက်လုပ်ငန်းခွင်မှာဖြစ်နေတဲ့ကိစ္စမဟုတ်ပါဘူး။ဒါနဲ့ပတ်သက်ပြီးတော့အချက်လက်တွေကိုကြည့်မယ်ဆိုရင်အရက်ဖက်လုပ်ငန်းခွင်တွေမှာလည်းဒီလိုမျိုးအမျိုးသမီးတွေလိမ်မိုင်းဆိုင်ရာစော်ကားမှုတွေကိုအများဆုံးကြုံရတဲ့သူတွေဖြစ်တယ်ဆိုတာတွေ့ရပါတယ်။စစ်ဖက်ခေါင်းဆောင်တွေ၊ဗရင်းတပ်ဖွဲ့ခေါင်းဆောင်တွေကတော့ဒါကိုလုံးဝမရှိစေချင်ပါဘူး။ဒါတွေကကျွန်မပြောခဲ့သလိုပဲကျွန်တော်တို့လုပ်ငန်းခွင်တွေအရေးကြီးတဲ့အပြန်အလှန်ယုံကြည်မှုနဲ့စီးလုံးညီညွတ်မှုကိုနှီးမျိုးစုံနဲ့ထိခိုက်စေလိုပါ။အခုဒီအခြေအနေတွေအပြီးတိုင်းရက်တက်သွားအောင်မလုပ်နိုင်သေးတာကတော့တကယ်ကိုစိတ်မကောင်းစရာကောင်းပါရဲ့ရှင်။ကင်တွေရခက်ခဲတဲ့ကိစ္စဖြစ်တာမလို့ဒါကိုကြိုတင်ကာကွယ်နိုင်မယ့်နည်းလမ်းတွေမတရားပြုခံရတဲ့သူတွေအတွက်တရားမျှတမှုရရှိဖို့အတွက်အစီအစဉ်တွေပြီးတော့တင်လမ်းတွေကိုလည်းဗပောင်းဆောင်ကနေပြီးတော့အလေးနဲ့ထားပြီးတော့လှုပ်ဆောင်နေပါတယ်။ဒီတိုင်းအခိုင်အမာဆက်လုပ်သွားမယ်ဆိုရင်တော့အပြောင်းလဲတွေပို့ပြောဖြစ်လာမှာပါ။
ဘာတုဒ္ဒဆုံးနဲ့အမေရိကန်တခွင်အစီအစဉ်မှာတော့ COVID-19 ကာယောဂါကာလမှာအိမ်ရှင်တွေကနှင်ချမဲ့ဘေးရန်တွေကိုရင်ဆိုင်နေရတဲ့အိမ်ငှားတွေရဲ့ဘဝနဲ့ဒီကာယောဂါကြောင့်ပဲလူသူဝေးရမှာအပန်းဖြေနားနေနိုင်ဖို့အတွက်မော်တော်ဘုတ်တွေဝယ်စီလာကြတဲ့အကြောင်းကျွန်တော်အအောင်ကတင်ပြပေးထားပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုတွေတကြောပြန်တိုးဖြစ်ပွားနေချိန်မှာပဲစီးပွားရေးလည်းဆက်ချဆင်းနေတာကြောင့်လူအတော်များများအလုပ်လက်မဲ့ဖြစ်ကုန်ပြီးအိမ်ငှားကမပေးနိုင်သူတွေတိုးလာနေပါတယ်။လွန်ခဲ့တဲ့လနဲ့ငင်ကအလုပ်လက်မဲ့ဖြစ်ခဲ့သူတွေဟာအခုခါမှဆိုရင်အိမ်ငှားကမပေးနိုင်တော့ပါဘူး။အလုပ်လက်မဲ့တွေကိုဖက်ဒရယ်အစိုးရကထပ်ဆောင်းတိုးပေးနေတဲ့ထောက်ပံ့ငွေတစ်ပတ်600ပေးနေတာလည်းရဆိုင်သွားသလိုအစိုးရကနောက်ထပ်ဘယ်တော့ထောက်ပံ့ကြီးထပ်ပေးမလဲဆိုတာကလည်းသေးသေးချာချာမသိရသေးပဲဖြစ်နေတာပါ။အိမ်ရှင်ကနှင်ချမဲ့အရေးရင်ဆိုင်ခဲ့ရတဲ့ဘော့စတန်မြို့မှာနေထိုင်သူ Jake Brooks က
And I've been living here at this apartment complex for over 4
ဒီပတ်မှာမနီလာလာ၄နှစ်ခွဲကျော်ပါပြီအမေရဲ့ဝမ်ခွဲညီမရဲ့နဲ့အတူနေပါတယ် COVID-19 ကပ်ရောဂါကြောင့်အမေအလုပ်ပြုတ်သွားပြီးတဲ့နောက်မှာအိမ်ရှင်ကလည်းအိမ်ပေါ်ကနေနှင်ချဖို့လုပ်ပါတယ်နေစရာမရှိမှာတော့အတော်လေးစိုးရိမ်ပါတယ်အင်ဂျီယာမဲတွေထားတဲ့ဂီယာမှာမိသားစုတွေတကွဲတပြားစီလည်းမဖြစ်ချင်ပါဘူးလို့ပြောသွားတာပါကပ်ရောဂါကာလမှာအိမ်ရှင်တွေအနေနဲ့အိမ်ငှားတွေကလက်ကမပေးနိုင်ရင်အိမ်မော်ကနေမချဖို့တားမြစ်ထားတဲ့ဥပဒေသက်တမ်းထပ်မတိုးနိုင်ဖြစ်နေတဲ့တစ်ချိန်တည်းမှာလွှတ်တော်နဲ့အစိုးရကြားနောက်တန်းထောက်ပံ့စည်းနဲ့ပတ်သက်ပြီးတော့အခြေအလဲမဆွေးနွေးနိုင်သေးပဲလေဖြစ်နေတာပါဒါကြောင့်သမ္မတထရမ့်ကသူ့အာဏာကိုသုံးပြီးတော့အစိုးရကကူညီထောက်ပံ့မှုတွေဆက်ပြီးသွားဖို့နဲ့တက်ကြီးထောက်ပံ့ကြီးစုငွေနဲ့ကျန်းမာရေးဆောက်ရှောက်စရိတ်လက်စားတွေကနှုတ်ယူလာတွေကိုခဏဆိုင်ထားပြီးမှညွှန်ကြားချက်တရက်ကိုသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးထားပါတယ်ဒီညွှန်ကြားချက်ထဲမှာစီးပွားရေးလုပ်ငန်းတွေဆက်လက်ပတ်နိုင်အောင်ပံ့ပိုးပေးမယ့်အစီအစဉ်တွေလည်းပါဝင်ပါတယ်အခုအခါမှာတော့လုပ်ငန်းတွေအတော်များများလဲတောင့်ခံနိုင်ဖို့ကအတော်လေးခက်ခဲနေပါတယ် Brooks က
During the pandemic, a lot of people were losing their jobs, especially.
ကာယောဂါကာလမှာအမေပါဝင်လူအတော်များများအလုပ်ပြုတ်ကုန်ပါတယ်။လုပ်ငန်းတွေကလည်းရပ်ဆိုင်းနေတော့တခြားအလုပ်တွေကရဖို့အတော်လေးခက်ပါတယ်လို့သူကပြောသွားတာပါ။ COVID-19 ကာယောဂါကြောင့်အလွှာသီးသီးကလုပ်ငန်းတွေရပ်ဆိုင်းကုန်တာပါ။နှစ်စဉ်ကမ္ဘာတစ်လောကလူပေါင်းတန်းနဲ့ချီလာရောက်လဲပက်လေရှိတဲ့နယူးယောက်မြို့မှာဆိုရင်လည်းအခုကလာရောက်လဲပက်သူတွေမရှိတော့တာကြောင့်ဒီလုပ်ငန်းအပေါ်အားထားနေရတဲ့လုပ်ငန်းတွေရပ်ဆိုင်းကုန်ပါတယ်။နယူးယောက်မြို့ Times Square ရင်မြင်က Marriott Hotel မှာအဲဂျိုအဖြစ်နှစ်20ကျော်အလုပ်လုပ်ခဲ့ပြီးတော့အခုအခါမှာအလုပ်လက်မဲ့ဖြစ်နေတဲ့Nelia Gonzalez ka
How am I going to be able to pay my rent which is almost $2000 and that's
Lo lemme la za ga a lo 2000 ni ba ya de so ro ai nga ga blu pay ya man naw mi ti ba u aso ya ye that sound thauk pan ji da ma ya yin meter ga tv internet pho jamma yi amagan ji le ma pay nai naw ba u khle ri ga le college tet ni da so ro thro ko ma thauk pan nai naw ba u lo pyo daw da wa brooks ye a me ya so yin le အမကန်လုပ်ငန်းတစ်ခုကနေအလုပ်ပြုတ်သွားပြီးတဲ့နောက်ထပ်အလုပ်တွေထပ်ရှာလို့မရပဲဖြစ်နေတာပါ။ Jake Brooks ဟာအခုအခါမှာဆေးရုံအဂျူအဖြစ်အလုပ်လုပ်နေပါတယ်။ဒါပေမဲ့လည်းနှစ်ယောက်အိမ်ခန်းပါတဲ့အပတ်မန့်အတွက်တစ်လကိုအိမ်ငှားကကို265ဒေါ်လာအထိတိုးတောင်းတာကိုမပြီးတဲ့အတွက်ဩဂုတ်လအတွင်းတရားရုံးမှာအမှုရင်ဆိုင်ရမယ့်အခြေအနေဆက်ရောက်လာပါတယ
်။ You know, I don't really have anywhere else to go. And I wouldn't be able to afford to move.
ဘယ်မှလည်းသွားကြမရှိပါဘူး။သွားလည်းမသွားနိုင်ပါဘူး။ပြောင်းရွှေ့ဈေးကကြီးပါတယ်။တခြားနေရာပြောင်းမယ်ဆိုရင်အိမ်ငှားကသဘောတင်ရပါမယ်။ပြီးတော့အိမ်လားကလည်းပေးရမှာဆိုတော့ဒီမှာနေပြီးတော့အိမ်ငှားကပေးလိုက်တာကမှတက်တာပါအောင်မယ်။ပစ္စည်းပြောင်းရွှေ့လုပ်ဖို့လည်းလူငှားမှာဆိုတော့အိမ်ပြောင်းတာကတကယ့်ကိုဈေးစကကြီးပါတယ်လို့သူကပြောပါတယ်။ဒါပေမဲ့လည်းအိမ်လားကမပေးနိုင်သူတွေကိုအိမ်ရှင်တွေကနှင်မချနိုင်မဲ့တားမြစ်ချက်ကိုအစိုးရကအောက်တိုဘာလလယ်ထိတည်တန်းတိုးချိန်မှာတော့Brooks တို့အတွက်အသက်ရှူထောင်သွားပါရယ် Gonzalez ကတော့ COVID-19 ဖြစ်ပွားသူတွေစရင်ကောက်ယူတဲ့အလုပ်လုပ်ဖို့တင်တန်းတက်ထားပေမဲ့လည်းအခုချိန်ထိအလုပ်လုပ်ဖို့ခေါ်တာမရှိသေးဘူးလို့ဆိုရတယ်တကယ်လို့သာ Washington DC ကအစိုးရအဖွဲ့နဲ့လွှတ်တော်ကြားထောက်ပံ့ကြေးပေးမဲ့ကိစ္စအပြည့်တရထုတ်မပေးနိုင်မှုဆိုရင်တော့မကြခင်မှာပဲနေစရာမရှိတဲ့ဘဝရောက်မှာကိုလည်းသူကဆိုရနေတာပ
ါ I don't think I will have a place to liveI'll just probably
တခြားမှလည်းနေစရာမရှိပါဘူးဆိုတော့အင်ဂျီယာမဲ့ဖြစ်ကောင်းဖြစ်သွားနိုင်ပါတယ်မသိသေးပါဘူးမိသားစုအဆင်ပြေဖို့ပဲမျှော်လင့်ပါတယ်ဘာမှမသေးကြလှပါဘူးလို့ဆိုပါတယ်ဒီအချိန်မှာပဲ COVID-19 ကာယောဂါကာလနောက်ထပ်အကူအညီပေးရေးဥပဒေချမ်းကိုလွှတ်တော်မှအတည်ပြုချက်မရဘဲလွှတ်တော်အားလည်းရဲ့အဖြစ်လုပ်ငန်းတွေရပ်ဆိုင်သွားပါတယ် တစုံတရာစစ်ဆင်ညှိနှိုင်းရလို့အရေးပေါ်မဲ့ခွဲတာမျိုးမရှိတော့ဘူးဆိုရင်ပုံမှန်အားဖြင့်တော့လွတ်တော်စည်းဝေးတွေကိုစက်တင်ဘာလဒုတိယဘက်လောက်မှသာပြန်ဆလေရှိပါတယ်။ COVID-19 အကူအညီတွေထပ်ပြီးဒီမိုကရက်ထိပ်တန်းခေါင်းဆောင်တွေနဲ့အဆွေအကြာရပ်ပေါင်းများစွာညှိနှိုင်းနေခဲ့ကြပေမဲ့သဘောတူညီချက်မရခဲ့ကြတာပါ။အလုတ်လက်မဲ့တွေအတွက်အကျိုးခံစား권နဲ့လက်စားတွေကဖြတ်တောက်တာတွေလျှော့ချတဲ့အကျိုးခံစား권တွေပေးဖို့သမ္မတထရမ့်ကအမိန့်ကြေညာချက်တွေထုတ်ပြန်ခဲ့ပေမဲ့ဒီလိုထုတ်ပြန်တာဟာဖွဲ့စည်းပုံဥပဒေနဲ့မကိုက်ညီဘူးဆိုပြီးဒီမိုကရက်တွေဘက်ကကန့်ကွက်ထားပါတယ်ခင်ဗျာ COVID-19 ကာယရောဂါကာလမှာ social distancing ဆိုတဲ့စီမင်းစီကံချမှတ်ထားတော့ကြောင့်တက်နိုင်သူတွေကတော့အပျော်စီးမော်တော်ဘုတ်တွေဝယ်စီလာကြပါတယ်မော်တော်ဘုတ်တွေကတ်တဲ့စိတ်ကမ်းမှာဆိုရင်ပုံအများပြဆိုင်ကလာသလိုစက်ပြင်ဆိုင်တွေလည်းပိုပြီးတော့လူစီကလာပါတယ်တယောက်နဲ့တယောက်ခက်ခွာနေရပြီးတော့လူစုလို့မရတာကြောင့်တချို့တန်နိုင်သူတွေကမော်တော်ဘုတ်အသေးစားလေးတွေကအစဇင်ငန်တင်မော့အစုံဝယ်စီလာကြပါတယ်မော်တော်ဘုတ်ပိုင်ရှင်အန်ဒရူးစလာကီက
I think this whole thing is more stressful than
ချင်းနေတခုလုံးကကျွန်တော်တို့တည်ထားတဲ့ထင်တာထက်ပိုစိတ်ပျက်စရာကောင်းနေပါတယ်ဆိုတော့ခဝေးဝေးမှာစိတ်လို့ကိုလို့နေဖို့အကောင်းဆုံးအချိန်မှာပဲလို့သူကပြောတော့တာပါမော်တော်ဘုတ်တွေပုံမှန်ရောင်းနေရကြမှာပဲလွန်ခဲ့တဲ့ဇူလိုင်လကဆိုရင်အယောင်တစ်ချိန်တို့တက်သွားခဲ့ပါတယ်ကယ်လီဖိုးနီးယားပြည်နယ်အလမီဒါမြို့က Atomic Tuna ရစိုင်ပိုင်ရှင် Wayne Goldman က
We just had our best month ever I think we sold 12 boats last month
အယောင်အဆုံးလာပါပဲလွန်ခဲ့တဲ့လကမော်တော်ဘုတ်ဆန်းစီရောင်းရပါတယ်ပုံမှန်ဆိုရင်3-4စီးပဲရောင်းရတာဆိုတော့အတော်လေးရောင်းကုန်နေလာပါလို့သူကပြောသွားတာပါစည်ရင်ကိန်းကနန်းတွေအရမော်တော်ဘုတ်အယောင်ဆိုင်80ရာခိုင်နှုန်းကျော်မှာရောင်းစရာမော်တော်ဘုတ်မကျန်တော့တာဒါမှမဟုတ်အ ਨੇ ကျင်းသာရှိတော့တယ်လို့ဆိုပါတယ်ဒီလိုအခြေအနေပေါ်လဲသူတို့ကကျဉ်းနေနေကြတာပါလူနေရက်ကွက်အတွင်းကရေကန်ငယ်တွေပင်လယ်တွေတမုတ်တရာတွေမှာမော်တော်ဘုတ်စီးတာဟာတခြားလူအများပြားနဲ့လည်းထိတွေ့ဆက်ဆံကြမလို့ရာကြောင့်တချို့တွေက vacation နှစ်စဉ်ခီးဝေးလဲပတ်မသွားကြတော့ပဲမော်တော်ဘုတ်ဝယ်စီလာကြတာပါဘုတ်ပိုင်ရှင်စလာကီက
It gives you the option to have guests aboard I think safely
တငယ်ချင်းတွေခေါ်သားလို့လည်းအဆင်ပြေပါတယ်ဒီလိုအချိန်ကမျိုးမှာအလုံးပိတ်ထားတဲ့နေရာမှာမဟုတ်တော့စိတ်လို့ကိုလို့ပြောစရာကောင်းပါတယ်လို့သူကပြောသွားတာပါအခုလိုနီးလန်းနဲ့ပန်းဖြေတာဟာကိုရိုနာဗိုင်းရပ်စ်အနေနဲ့ကိုသိမ်မချရပါပေမဲ့ပင်လယ်ပြင်ကအန်ဒီရီတွေကိုတော့ရင်ဆိုင်ကြရမှာပါမော်တော်ဘုတ်ပန်းရှင်တွေအနေနဲ့ safety ဘေးအန္တရာယ်ကင်းရှိရေးတင်နန်းတွေတက်ရောက်ကြဖို့လဲကန်ယူရန်ဆောင်တပ်ဖွဲ့တွေကအကြံပေးထားပါတယ်ကတ်ယောဂါကာလဖြစ်တဲ့အတွက် online တင်နန်းတွေကနေသင့်လေ့လာနိုင်ကြောင်းလဲသူတို့ကပြောပါတယ်ခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့နေပညာကဏ္ဍကိုနားဆင်နိုင်ပါပြီကျွန်မခင်မျိုးသက်ပါCOVID-19 အတွက်ကာကွယ်ကုသဆေးကောင်းကောင်းမရသေးချိန်မှာ second wave လို့ခေါ်တဲ့ဒုတိယလိုင်းဖြစ်နေနောက်တစ်ချိန်ရောဂါပိုးပြန့်ပွားလာမှာကိုစိုးရိမ်နေကြတာပါဒီဒုတိယလိုင်းနဲ့ပတ်သက်ပြီးအမှုစေဝဗေဒပညာရှင်မခင်စာဝန်ကြီးကပြောပြပေးမှာပ
ါဒုတိယလိုင်းဆိုတဲ့ဟာကတော့2018တုန်းကဖြစ်ခဲ့တဲ့ဒီ influencer pandemic ကိုသူကထိခံပြီးတော့ပြောတာပေါ့နော်။ဘာလို့လဲဆိုတော့ဒီ2018မှာပထမဆုံးစစဖြစ်တော့ဒီ spring ပေါ့နော်။ຫນွေဥရဒီမှာစဖြစ်တယ်။ဖြစ်ပြီးတဲ့အခါကျရင်ပြန်ပြီးတော့သူကဒီ infection rate တွေကတိတ်တဲ့နှုန်းတွေကျသွားတယ်။ကျသွားပြီးတော့ရေပြင်ကြီးမြင်းတိုင်းကျသွားပြီးတဲ့အခါကျတော့မှသူကဒီဆောင်းဥရဒီမှာ2018ဆောင်းဥရဒီမှာတစ်ခါပြန်တက်တယ်။တက်သွားပြီးတော့မှနောက်တစ်ခါပြန်ပြီးတော့ကျသွားတယ်။ infection rate က death rate ကငုံညံကျသွားပြီးတော့2019မှာတစ်ခါပြန်ပြီးတော့တက်သွားပါတယ်။အဲ့တော့အဲ့ဒီဟာကဒီလိုနှစ်နဲ့ချီပြီးတော့ကြာသွားတဲ့ဟာကြောင့်သူကပထမဒီလိုတစ်လိုင်းတက်တယ်ပြန်ကြတယ်။ဒုတိယတစ်လိုင်းတက်တယ်ပြန်ကြတယ်။တတိယတစ်လိုင်းတက်တယ်ပြန်ကြတယ်။အဲ့ဒီဟာကိုသူက second wave ဆိုပြီးတော့ reference အနေနဲ့ယူပြီးပြောတာပေါ့နော်
။ COVID-19 ဟာအခုလိုဒုတိယလိုင်းဖြစ်ပြန့်ပွားခဲ့တဲ့ Spain တုပ်ကွေးဖြစ်ပွားတာနဲ့ပုံစံတူမတူတော့မသိရသေးပါဘူး။သိပ္ပံပညာရှင်တွေလေ့လာနေကြဆဲဖြစ်ပြီးသူ့အကြောင်းကောင်းကောင်းမသိကြသေးပါဘူး။
VNN လိုတိုင်းပြည်မျိုးတရုတ်ပြည်လိုသမ္မတနိုင်ငံလိုတိုင်းပြည်မျိုးဒါမှမဟုတ်လို့ရှိရင်ခုနယူးဇီလန်လိုတိုင်းပြည်မျိုးတို့တိုင်းစီမှာ0 ठी ဖြစ်သွားပြီးတော့တခါပြန်ပြီးတော့တက်လာတယ်။တခါပြန်ပြီးတော့တွေ့ရတယ်။ဒါမျိုးဆိုလို့ရှိရင်တော့ဒါ second wave ဆိုပြီးပြောလို့ရတယ်။ဒါပေမဲ့ဥမာဒီတိုင်းပြည်တွေလိုဖြစ်တဲ့ဒီ America လိုတိုင်းပြည်မျိုးဒါမှမဟုတ်လို့ရှိရင်တခြားအဲ UK လိုတိုင်းပြည်မျိုးတွေမှာဆိုလို့ရှိရင်ကကြတော့သူကတက်နေတာကနေပြီးတော့ပြန်ကျသွားတဲ့ base ကဒီရင်းညင်းနဲ့မညီသေးဘူးဖြစ်တဲ့တော့ကြောင့်လို့ဒါပထမလိုင်းမှာပဲရှိသေးတာလားနောက်တစ်လိုင်းဘယ်လိုလာမလဲအဲ့လိုမျိုးဟာမသိသေးဘူးပေါ့အဲ့တော့သေချာချာဒီဟာတစ်ခုလုံးကိုပုံစံဒီလိုမျိုးကြီးဆွဲလို့မရဘူးဖြစ်နေပါတယ်
ဗိုင်းရပ်စ်ပိုးကူးစက်မှုတန့်သွားတာပိုများလာတာလို့အတက်ကြတွေဖြစ်တာဟာဘယ်ပုံမှာမူတည်နေပါလဲ
။သူကလူတွေရဲ့ပြုမှုပုံပေါ်မှာလည်းမူတည်သလိုမျိုးဒီဗိုင်းရပ်စ်ရဲ့မျိုးဗီဇပြောင်းလဲမှုပုံမှာလည်းမူတည်ရမှာနော်။အခုဒီသိထားတဲ့အရာကတော့တရုတ်ပြည်သူဂျမနာနိုင်ငံမှာစစ်ဆေးခြင်းဖြစ်ခဲ့တဲ့ဗိုင်းရပ်စ်နဲ့ဒီယူရိုပ်ဘက်မှာဖြစ်တဲ့ဥရောပဘက်မှာဖြစ်ခဲ့တဲ့ဗိုင်းရပ်စ်နဲ့ဆိုလို့ရှိရင်သူက mutation တွေရှိခဲ့တယ်။အဲဒါကြောင့် Italy တို့စပိန်တို့မှာဒါကြောင့်မလို့သူတို့ကကူးစက်နှုန်းသိနှုန်းတွေအများကြီးများခဲ့တယ်။အခုဆိုလို့ရှိရင်တော့ဒီဘရာဇီးမှာဖြစ်ခဲ့တဲ့ဟာဆိုလို့ရှိရင်တော့ mutation ရှိသလား gene ကမျိုးဗီဇာဘယ်လိုမျိုးပြောင်းသွားလဲဆိုတဲ့ဟာကိုဟိုလေ့လာနေတော့မယ်ပေါ့နော်။သူတို့အခုဒါတွေကဘယ်လိုထပ်ပြီးတော့ပြောင်းသွားသလားမပြောင်းသွားသေးဘူးလားဆိုတဲ့ဟာကိုတော့ထုတ်ပြန်ချက်မရှိသေးဘူး။ဆက်ခါကျမျိုးဗီဇာပြောင်းလဲမှုပေါ်မှာလည်းမူတည်ပါလိမ့်ရှင်
။ကူးစက်မှုနှုန်းသိနှုန်းသိတိသာသာများစေတဲ့ mutation လို့ခေါ်တဲ့မျိုးဗီဇာပြောင်းလဲမှုဆိုတာဘာပါလဲ။
မျိုးဗီဇာပြောင်းလဲရဆိုရဟာမျိုးဗီဇာရဲ့ဒီ sequence တွေက code လောက်တာပေါ့မျိုးဗီဇာရဲ့ sequence တွေမှာ ATCG သူ့ရဲ့ဒီဓာတ်တူပစ္စည်းလေးတွေနဲ့ code လောက်တဲ့ဟာမှာသူကအဲ့ဒီဟာကဒီတစ်ခုလေးပြောင်းသွားတယ်လေသူ့ကို code လောက်တဲ့သူ့ code လောက်တယ်ဆိုရဟာဒီ ATCG ဒီလိုအတွဲတစ်ခုစီသုံးခုတွေတွဲတစ်ခုစီ amino acid တစ်ခုကိုသူကကိုစားပြုတယ်အဲ့လိုကိုစားပြုတဲ့ဟာမှာသူက ATCG သုံးခုတွေတစ်ခုကဟိုအစီအစဉ်ပြောင်းသွားတယ်ဆိုတာနဲ့သူ့မှာထွက်တဲ့ protein ရဲ့ပုံစံကလည်းပြောင်းသွားတယ်။ဒါကိုအဓိကအဖြစ်တော့ဒီမျိုးဗီဇာပြောင်းလဲမှုဆိုပြီးဒါကိုသူတို့က mutation ဆိုပြီးခေါ်တာပေါ့နော်။ protein ရဲ့ pleaser gene လေးလိုမျိုးကြည့်လိုက်မှဆိုရင်သူပလဲလေးတွေအကုန်လုံးစီထားတဲ့ pleaser gene ဒီ protein ဆိုလို့ရှိရင်ပလဲတစ်ခုစီ amino acid တစ်လုံးပေါ့။ amino acid တစ်လုံးစီမှာအဖြူလေးတွေကြီးပဲလာပြီးအဲ့တစ်လုံးမှာမဲသွားတယ်ဆိုလို့ရှိရင်ဒီဟာစီ mutation ဖြစ်နေတာပေါ့။အဲ mutation ဖြစ်နေတဲ့ဟာဒီသူ့ရဲ့ဒီပလဲဆဲကျောကဒီအလုံးကပုံစံမတူတော့ဘူးဖြစ်သွားမယ်။ဟိုပုံစံမတူတော့ဘူးဖြစ်သွားတဲ့အခါကျရင်သူ့ရဲ့ပလဲဆဲကျောကိုခွေတဲ့အချိန်ပေါ့။ဘာလို့လဲဆိုတော့ဒီ protein တွေအကုန်လုံးကသူကကိုယ်ထဲမှာနေတယ်ဆိုလို့ရှိရင်အတန်းလိုက်ကြည့်နေတာမဟုတ်ဘူး။သူ 3D ပုံစံမျိုးပေါ့နော်။ဘလိုမျိုးနေမလဲ။သူတို့ရဲ့ပုံစံကြီးရှိတယ်။အဲ့ဒီပုံစံပြောင်းသွားတယ်။ပြောင်းသွားတဲ့အခါကျရင်သူတို့ရဲ့ဒီ receptor ကိုဘိုင်းနိုင် receptor ဆိုတော့ဒီကိုယ်ထဲမှာ host လက်ခံကောင်ရဲ့receptor ကိုသူတို့ရဲ့ကုတ်နိုင်တာဒီဘလောက်ဟို attraction ရှိတယ်လဲဘလောက်ကုတ်နိုင်တယ်လဲဘလောက်မြဲတယ်လဲဆိုတဲ့ဟာအစကွာအဲ့ဒီအတွက်ကြောင့်မလို့သူကဒီ mutation ကြောင့်ပြန်ပြီးတော့ပြန့်နှံ့အားပိုများတယ်ဆိုပြီးအဲ့လိုမျိုးကြီးဖြစ်သွားတာ
မျိုးဗီဇပြောင်းနေတဲ့ပုံစံကိုလေ့လာပြီးကာဝယ်ဆေးတွေကုသဆေးတွေထုတ်နိုင်ဖို့အတွက်စူးစမ်းနေကြတာပ
ါအခုချိန်အထိကတော့စပြီးတော့တွေ့တဲ့ COVID-19 virus ပိုသည်သူနဲ့မျိုးဗီဇာတူတယ်96.4%ခန့်လုံးတူတယ်ဆိုတဲ့ဟာဒီ horse shoe ဆိုတော့မြင်းခွပုံစံရှိတဲ့လင်းတို့ပေါ့နော်မြင်းခွပုံ horse shoe bats 18မှာတွေးခဲ့တဲ့ဟာဒီ96.4%ခန့်လုံးမျိုးဗီဇာတူတယ်ကျန်တဲ့အဲ့ဒီဒီ3.6%ခန့်လုံးလောက်ကလေးရတာနည်းနည်းကွဲသွားကွဲသွားတဲ့ဟာအဓိကတွေးရတဲ့ဟာကတော့ပေါင်းတဲ့ဒီ spike protein เนาะဒီအကျောင်းောက်ပြီးဆိုရင်သူ့ရဲ့ထိတ်ကအမွှေးလေးမှာရှိတဲ့ဟာနဲ့ virus ကအကျောင်းောက်ပြီးဆိုရင်တွတ်မယ်ဆိုရင်သူ့ရဲ့ထိတ်ကအမွှေးလေးကဒီ receptor ကိုလာပြီးတော့ထိလာစရစပ်တော့လာပြီးထိပြီးတော့ပြန်ခွာလို့မရတဲ့ပေါင်းဆက်ခြင်းနဲ့ပေါင်းပြီးတော့သူကဘလို့ဝင်နေဆိုတာအဲ့ဒီဟာမှာအဓိကကွဲသွားတယ်ပေါ့နော်ဆက်ခြင်းတော့ဂျာကန်ကဒီသင်ခွေချက်လို့ပုံစံမျိုးတတဝါကနေပြီးကူးတယ်ဆိုပြီးရှေ့ဆက်ပြီးတော့ထပ်ပြီးတော့ဟိုတတ်သေးအထောက်ထားထပ်မတွေ့ရတဲ့အတွက်ဂျာကန်ဘာကောင်လဲဆိုတာတော့ကူတီရှာနေတော့မှာပေါ့ဆက်ခြင်းတွေကသူတို့ရဲ့ဒီမျိုးဗီဇာ sequence ပေါ့မျိုးဗီဇာ sequence ကိုသူတို့တင်တဲ့အရာကိုဒါဒီလောက်တူတယ်ဆိုပြီးတွေ့တယ်ဒီမျိုးဗီဇာဒီကနေတဆင့်ပြောင်းသွားတယ်ရောဘာတွေ့ခဲ့တဲ့လူနာရေးစီကမျိုးဗီဇာနဲ့ဒါကတရုတ်တီမှာမျိုးဗီဇာနဲ့တခါပြန်ပြီးတော့ပြန်ရှင်တဲ့အချိန်မှာကြတော့ဒါကသူကအဲ့ဒီ spike protein မှာသူကပြောင်းလဲမှုလေးရှိတယ်တခုပဲအဲ့ဒီပြောင်းလဲမှုတခုကသူ့ရဲ့ဒီပူပေါင်းနိုင်ပြန့်နိုင်စွာအားကိုသူကပို့ပြီးတော့တိုးစေတယ်ဆိုပြီးသူကခံမှန်းတယ်ပေါ့ဒီဒါကြောင့်မလို့ရောဘာမှာပြန့်သွားတဲ့နှုံးကတရုတ်တီမှာပြန့်သွားတဲ့နှုံးထက်ကိုသူကအစမတန်ပို့ပြီးတော့များသွားတယ်ဒါကြောင့်ဒီထပ်ပြီးတော့ပြောင်းလဲအောင်မလားဆိုတဲ့ဟာတော့ကျမတို့လည်းဒါလေးလာနေတော့မယ်ဒီသိပ္ပံပညာရှင်တွေလည်းသူတို့လည်းဒီဂျူနေင်းနဲ့ပဲလေးလာနေတော့မယ်ပေါ့နော်အဲဒီတစ်ချိန်တည်းမှာပဲသူတို့ကဒီတွေးတဲ့ဒီ spike protein ကို target လုပ်တာဒီအထူးရောက်ဆုံးဖြစ်တဲ့တော့ကြောင့်တော်တော်များများကာကွယ်ဆေးတွေကလည်းဒါဘယ်ဟိုအခုဥတည်နေကြတယ်ပေါ့ဟုတ်ကဲ့
မကင်ဇာဝင်းပြည့်အပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလဲပြရစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်။ အမေရိကန်ပြည်အောင်စုနဲ့တရုတ်နိုင်ငံဆက်ဆံရေးစတင်နိုင်မှုနှစ်ဖက်ဆွေးနွေးခဲ့ကြတာနှစ်50ပြည့်ကနေပါပြီ။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုကတရုတ်နိုင်ငံနဲ့ဆက်ဆံရေးကနေစိတ်ပန်းဖြစ်မှုနဲ့ပူးပေါင်းဆောင်ရွက်ကြမယ်ဆိုတဲ့ထူးခြားတဲ့ဂတိကဝတ်တွေနဲ့အနာဂတ်ရဲ့ပေါ်ထွန်းလာလိမ့်မယ်လို့စိတ်ကူးယဉ်ခဲ့ကြတယ်လို့ဆိုပါတယ်။ဒီဂတိကဝတ်တွေကမစစ်မှန်တဲ့အတုအယောင်တွေဖြစ်ကုန်ပါပြီ။ဆယ်စုနှစ်တွေကြာခဲ့ပေမဲ့တရုတ်ပြည်ထဲမှာကြီးကျယ်လှတဲ့တရားဝါပြောမှုကလွတ်လပ်မှုကိုကျယ်ကျယ်ပြန့်ပြန့်မဆောင်ကျင်းနိုင်ခဲ့ပါဘူး။တရုတ်ရဲ့ပြည်ပကိုချင်းချောက်မှုကသာပိုတိုးလာခဲ့ပါတယ်။တရုတ်ကွန်မြူနစ်ပါတီကတရုတ်ပြည်သူတွေအပေါ်လူခွင့်အချိုးပေါက်ခဲ့ပါတယ်။တောင်တရုတ်ပင်လယ်တွင်းမှာလည်းပိုင်တဲ့နေမျိုးပူပြီးတိုးချဲ့နေပါတယ်။ထိုင်ဝမ်ရဲ့မိတ်ဆွေနိုင်ငံတွေကိုအကြက်ကန်ချင်းချောင်းပို့လုံနေသလိုဟောင်ကောင်ကလွတ်လပ်မှုကိုမျက်နှာသူတွေကိုချေမှုန်းနေပါတယ်။နိုင်ငံတကာကူးစမ်းရောင်းဝယ်ရေးမှာအချက်ချကြတဲ့ကမ္ဘာပင်လယ်ရေးကြောင်းကိုလည်းလုံခြုံမှုလျော့ပေါင်းအောင်လုပ်နေသလိုရုပ်နဲ့စီးပွားရေးလောကမှာဈေးလျှော့ပေးအောင်လိုက်ရောနေရတဲ့သဘောဖြစ်ပါတယ်။ဆူဆူဝါလူခွင့်အချိုးပေါက်မှုတွေကိုနှုတ်ပိတ်စေပြီးနောက်နိုင်ငံကကုမ္ပဏီတွေရဲ့နည်းပညာကိုလားလာရှိတဲ့တရုတ်ပြိုင်ဘက်တွေကိုလွှဲပြောင်းပေးဖို့တောင်းအားပေးနေပါတယ်။ဝန်ကြီးပွန်ပေယိုကအမေရိကန်ပြည်ထောင်စုကတရုတ်နိုင်ငံသားတွေကိုလက်ကမ်းကြိုဆိုနေချိန်မှာတရုတ်ကွန်မြူနစ်ပါတီကသူတို့ရဲ့ဝါဒဖြန့်သမားတွေ Spine the Show တွေကိုအမေရိကန်သတင်းစာရှင်းလင်းပွဲတွေသူတည်နာဌာနတွေနဲ့တက္ကသိုလ်တွေကိုဆေးလွှတ်နေတယ်လို့ပြောပါတယ်။ကျွန်တော်တို့ရဲ့အဖိုးတန်တဲ့ညာနာပစ္စည်းတွေနဲ့တခြားနည်းပညာတွေကိုခိုးယူနေတာကြောင့်အမေရိကန်တခွင်တန်းနဲ့ချီတဲ့အလုပ်တွေဆုံးရှုံးခဲ့ရတယ်လို့ဆိုပါတယ်။တရုတ်ကွန်မြူနစ်ပါတီပြည်ပြင်ပြောင်းလဲမှဖြစ်မယ်လို့ဝန်ကြီးပွန်ပေယိုကကြေညာပါတယ်။သမ္မတဒေါ်နယ်ထရန့်ကစီစဉ်တဲ့အပြန်အလှန်နှက်တာရေးညီမှန်းချက်ကိုမဖြစ်မနေလက်ခံပြီးစတင်ရပါလိမ့်မယ်။တရုတ်ပြည်သူတွေအနေနဲ့တရုတ်ကွန်မြူနစ်ပါတီနဲ့လုံးဝမတူကွဲပြားပြီးတက်ကြစွာလွတ်လပ်မှုကိုမြန်နိုးသူတွေဖြစ်အောင်ကျွန်တော်တို့ကဆက်ပြီးအပြေးကြရပါလိမ့်မယ်လို့ဆိုပါတယ်။ကျွန်တော်တို့ရင်ဆိုင်နေရတဲ့တရုတ်အစိုးရရဲ့သဘောတဝါဝကိုတတိရှိရှိသတိပေးခဲ့တဲ့တရုတ်တိုက်ခိုက်လှုပ်ရှားသူတွေကိုဆယ်စုနှစ်တည်းနဲ့ချီပြီးကျွန်တော်တို့ရဲ့ခေါင်းဆောင်တွေကလစ်လျူရှုခဲ့ကြပါတယ်။အခုကျွန်တော်တို့လစ်လျူရှုပြီးမနေနိုင်တော့ပါဘူး။ဒါပေမဲ့တရုတ်ကွန်မြူနစ်ပါတီရဲ့အပြုအမူတွေကိုပြောင်းလဲပစ်ဖို့ဟာတရုတ်ပြည်တွေကပဲလုပ်ကြဖို့မဖြစ်နိုင်ပါဘူး။လွတ်လပ်မှုကိုခုခံကာကွယ်ဖို့အတွက်လွတ်လပ်တဲ့နိုင်ငံတွေကလည်းပူးပေါင်းဆောင်ရွက်ရမှာဖြစ်ပါတယ်လို့ဆိုပါတယ်။ကျွန်တော်အနေနဲ့နိုင်ငံတိုင်းကခေါင်းဆောင်တွေကိုအမေရိကကလုပ်ခဲ့တဲ့အတိုင်းစတင်ကြဖို့တောင်းဆိုပါစေ။တရုတ်ကွန်မြူနစ်ပါတီအနေနဲ့ပွင့်လင်းမြင်သာစွာတာဝန်ခံမှုရှိအောင်အပြန်အလှန်တောင်းအားပေးဖို့ပဲဖြစ်ပါတယ်။တရုတ်ကွန်မြူနစ်ပါတီကိုဆက်ဆံရေးမှာသူတို့စိတ်ကြိုက်လုပ်ခွင့်ပေးခဲ့တာသိကြခဲ့ပါပြီ။ဒါပေမဲ့အခုမဟုတ်တော့ပါဘူး။လွတ်လပ်တဲ့နိုင်ငံတွေကလည်းလေးတန်ပြောင်းကြပါ။တူညီတဲ့အခြေခံမှုနဲ့ကျွန်တော်တို့ဆက်ဆံကြမှာဖြစ်ပါလိမ့်မယ်။တကယ်လို့ကျွန်တော်တို့အခုမလှုပ်ရှားရင်နောက်ဆုံးမှာတရုတ်ကွန်မြူနစ်ပါတီကကျွန်တော်တို့ရဲ့လွတ်လပ်မှုကိုတိုက်စားပြီးကျွန်တော်တို့တွေစည်းကမ်းကျတည်ဆောက်ထားတဲ့အတိုင်းအဝန်ဖြိုဖျက်ပြအောင်လုပ်ပါလိမ့်မယ်လို့ဝန်ကြီးပွန်ပေယိုကထောက်ပြပါတယ်။ဒီအချိန်မှာကျွန်တော်တို့ရဲ့လွတ်လပ်မှုကိုတရုတ်ကွန်မြူနစ်ပါတီရဲ့လက်ချက်ကနေလုံခြုံဆက်ချရအောင်ကာကွယ်ကြဖို့တာဝန်ရှိကြပါတယ်။
ယန်ကန်ဆိုရရဲ့သဘောထားအမြင်အားကိုတင်ပြလို့ပြပါပြီ။
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ American ပြည်တော်စုဟာကမ္ဘာမှာ coronavirus ကူးစက်မှုနဲ့တိုက်ဆုံမှုအများဆုံးဖြစ်ဆက်ပြီးရှိနေဆဲဖြစ်တဲ့အတွက် American နဲ့ Canada နှစ်နိုင်ငံနဲ့ဆက်ကိုနောက်တစ်လထပ်ပြီးပိတ်ထားမယ်လို့ Canada ကတောက်ကြံနေမှာကြေညာပါတယ် Canada နိုင်ငံဘက်မှာဒီရောဂါကူးစက်မှုထိန်းချုပ်မှုအောင်မြင်နေတဲ့အတွက်ကူးစက်မှုမထိန်းချုပ်နိုင်တဲ့ American နဲ့နယ်ဆက်လမ်းကြောင်းတွေပြန်ပြီးဖွင့်မှာကိုကနေဒါနိုင်ငံသားအများကစိုးရိမ်နေကြဆဲဖြစ်ပါတယ်။ John Hopkins တက္ကသိုလ်စစ်တမ်းရာကနေဒါမှာဒီရောဂါကူးစက်ခံရသူ3000ကျော်နဲ့သေဆုံးရသူ9000ကျော်ပဲရှိပေမဲ့ American ဘက်မှာတော့အကူးစက်ခံရသူ 9,200 ကျော်နဲ့သေဆုံးရသူ 13,000 နီးပါးရှိနေတာပါ။တောက်ချန်နေက Belarus နိုင်ငံမှာဩဂုတ်လ9ရက်ရွေးကောက်ပွဲအနိုင်ရသမ္မတ Alexander Lukashenko ကိုမချေနှက်တဲ့ဆန္ဒပြပွဲတွေနဲ့မငြိမ်မသက်ဖြစ်နေပါတယ်။ဒီရွေးကောက်ပွဲအတွင်းမဲမတမာမှုတွေရှိနေတယ်ဆိုပြီးသမရရဲ့တောင်ပြိုကမ်းပြိုအနိုင်ရတဲ့ဆိုတဲ့ချိန်ညာချက်ကိုတောင်းနဲ့ချီတဲ့ကန့်ကွက်မှုတွေရှိနေတယ်လို့ဘာလက်နဲ့မှမပါတဲ့ဆန္ဒပြသူတွေကိုဖြိုခွဲမှုအတွက်ပါမချိန်မနှက်ဖြစ်နေကြတာပါ။အာနာရှင်အလက်ဇန္ဒရာလူရှန်ကိုကိုဆန္ဒပြတဲ့အတိုက်ခံတွေကိုလုံခြုံရေးတပ်သားတွေချေမှုန်းခဲ့တဲ့ဘယ်လာရုစ်ကိုအရေးယူတန်ခတ်မှုတွေချမှတ်ဖို့ဥရောပကော်မရှင်အကြီးအကဲကတောက်ကြံနေမှာတောင်းဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာ COVID-19 ကူးစက်သူလူနာသိ9ဦးထပ်ပြီးတွေ့ရတဲ့အတွက်ကူးစက်သူစုစုပေါင်း384ယောက်ရှိပြီဖြစ်ပါတယ်။သူတို့အလုံးပြည်ပကနေပြန်ရောက်လာသူတွေဖြစ်ပြီးအသွားအလာကန့်သတ်ခံထားရသူတွေပါ။ရှန်ဝင်အစ်စ်တွေအမြောက်များလေ့ကျင့်သင်ကြားပေးမယ်တောင်ကိုရီးယားအစိုးရရဲ့အစီအစဉ်ကိုတပိတ်မှောက်ဆန္ဒပြတဲ့အနေနဲ့တောင်ကိုရီးယားနိုင်ငံတွင်းကစီကန်စုစုပေါင်းရဲ့၄ပုံတစ်ပုံမနေ့တောက်ကြနေ့ကတရက်ကြာပိတ်ထားခဲ့ကြပါလဲ။တောင်ကိုရီးယားနိုင်ငံတဲ့မတ်လနောက်ပိုင်းကိုရိုနာဗိုင်းရပ်စ်ပြည်တွင်းကူးစက်မှုအများဆုံးဖြစ်ပွားနေချိန်မှာအခုလိုဆန္ဒပြကြတာလည်းဖြစ်ပါတယ်။စနေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒ သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ဒီဝေကောနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမအချင်းလေးသက်ပါ
This program has come to you from the Voice of America, Washington.